Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ28ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ3240 48ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖက်လည်းတွေကိုရေမင်းထုံးနဲ့ကျွန်တော်တော်တော်တင်ပြပြမှာပါ။စီးရီးယားရှိနောက်ပိုင်းမှာတူကီကျောင်းနောက်ခံပြုစီးရီးယားမျိုးသားတပ်ဖွဲ့ဆိုးရွားတဲ့လူပုံရေချိုးဖောက်မှုတွေကျူးလွန်ထားတယ်လို့ HRW ကပြောပါတယ်။ပါကစ္စတန်မှာအာဏာကြီးလာတဲ့စစ်ဖက်ရဲ့ဦးစီးချုပ်ယာရူတဒန်တူရီတင်ပြတာကိုတရားဝင်ချုပ်ကမေးခွန်းထုတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့အမြောက်ပစ်စည်းရေးလေ့ကျင့်မှုဟာအမေရိကန်ကိုဖိအားတိုးပေးမှုအရည်ရွယ်တာလို့သုံးသပ်ကြပါတယ်။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ။
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေကတော့အမေရိကန်ကယူကရိန်းကိုဘာကြောင့်စီးရီးကူညီတွေပေးနေပါသလဲ။
We also provide security assistance so that Ukraine can negotiate a peace with Russia from a position of strength.
American နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတဦးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တခါ IS ခေါင်းဆောင်ဘက်ဒါဒီတည်ဆုံးပြီးတဲ့နောက်မှာအီရတ်မြောက်ပိုင်းမှာ IS တို့ရဲ့အကြမ်းဖက်လုပ်ရပ်တွေပုံများလာနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့နိုင်ငံသားသားအများစုပါဝင်တဲ့လူ22ဦးတည်ဆုံးအောင်တိုက်ခိုက်ခဲ့တဲ့2016ခုနှစ်ကကျူးလွန်မှုသူတွေကိုမနေ့ကတည်တံစီရင်လိုက်တဲ့အကြောင်းနဲ့အတူကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုလည်းနားဆင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။တူရကီကကျွန်တော်နောက်ခံပေးထားတဲ့စီးရီးယားမျိုးသားတပ်ဟာတရားစစ်ဆေးမှုမရှိဘဲတပ်ဖြတ်တာအတင်းအဓမ္မလူရက်တာပိုင်းဆိုင်ပစ္စည်းတွေကိုသိမ်းဆည်တာနဲ့လူတွေသူတို့နေအိမ်ကိုမပြန်နိုင်အောင်ဟန်တားတာပြီးလုပ်နေတယ်ဆိုတာကိုပြတဲ့ခိုင်လုံတဲ့အထောက်အထားတွေကိုရထားတယ်လို့နယူးယောက်ရှိဆိုင်လူအခွင့်အရေးစောင့်ကြည့်ရေးလာရေးအဖွဲ့ HRW ကပြောပါတယ်။ဒူရီဆိုရဟာသူတို့လက်နက်တပ်ဆင်ပေးထားတဲ့လက်နက်ကင်တွေရဲ့စိုးရွားလာတဲ့လူရက်တွေကိုမသိကြအောင်စောင့်နေတယ်လို့ HRW အဖွဲ့ရဲ့အရှေ့လေပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးဆာရလီယာဝစ်ဆန်ကပြောပါတယ်။ဒီဒေသတွေကိုတူရကီကထိန်းချုပ်ထားပြီးစုံစမ်းစစ်ဆေးဖို့နဲ့ဒီကြမ်းတမ်းခတ်ထန်တဲ့လူရက်တွေကိုအဆုံးသတ်ဖို့တာဝန်ရှိတယ်လို့လည်းပြောပါတယ်။YPG ကလက်နက်ကင်တွေနဲ့အဓိကဖွဲ့စည်းထားတဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကိုစီးရီးယားအရှေ့နောက်ပိုင်းမှာတူရကီတပ်တွေနဲ့ SNA တပ်ဖွဲ့ကပြီးခဲ့တဲ့လမှာထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါ YPG ကိုအကြံဖက်ဝါဒီအဖွဲ့အဖြစ်တူရကီအစိုးရကသတ်မှတ်ထားပေမဲ့ဒီအဖွဲ့ဟာ IS အစိုးရအဖွဲ့ကိုနှိမ်နင်းတာမှာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်အဖွဲ့တစ်ခုဖြစ်ပါတယ် SNA တပ်ဖွဲ့ကအကျဉ်းသားတွေကိုတတ်တစ်တာဒေသခံကတူရဲ့အိမ်တွေကိုသိမ်းယူတာအကြမ်းသားတွေကိုခွဲခြားမှုမရှိဘုံကျဲတာစတဲ့လုပ်ရပ်တွေအတွက်အထောက်အထားတွေရှိတယ်လို့ HRW ကပြောပါတယ်
အာဖဂန်နစ္စတန်မြောက်ပိုင်းမှာလမ်းမမှာထောင်ထားတဲ့ဘုံးလုံးပောက်ကွဲတာကြောင့်အရသားတွေလိုက်ပါလာတဲ့မော်တော်ယာဉ်တစ်စီးထိခိုက်ခဲ့ရမှာအနည်းဆုံးအရသား15ယောက်သေဆုံးပြီး2ဦးဒဏ်ရာရရှိခဲ့ပါတယ်။မြေပြတ်မှုတွေဖြစ်နေတဲ့ကူဒူးစ်ပြည်နယ်အတွင်းဒီဘုံးကိုတာလီဘန်တို့ထောင်ထားခဲ့တာလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။မျိုးသမီးနဲ့ကလေးတွေအပါအဝင်ဖြစ်တဲ့သေဆုံးသူ15ယောက်ဟာအာဖဂန်ဆိုးရွားနဲ့တာလီဘန်တွေအကြားတိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အီမန်ရှာဟိဘ်ခရိုင်အတွင်းကမင်္ဂလာဆောင်တစ်ခုကိုအသွားမှာအခုလိုဘုံးတံနဲ့တည်ဆုံခဲ့ရတာလို့လည်းပြည်내အစိုးရအရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်က19နှစ်ပြည့်ခဲ့ပြီဖြစ်တဲ့အာဖဂန်စစ်ကြောင့်အရသားတွေတော်တော်များများထိခိုက်အသက်ဆုံးရှုံးခဲ့ရပြီဖြစ်ပါတယ်။ကုလသမဂ္ဂရဲ့စီးရင်တွေအရ2019ခုနှစ်မှာကိုလအတွင်းအရသား2600လောက်အသက်ဆုံးရှုံးခဲ့ရပြီး5600လောက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။
ပြင်းထန်နိုင်ငံပါရီမျိုးတော်မှာနောက်လာကျင်းပမဲ့၄နိုင်ငံထိပ်သီးအစည်းအဝေးတွင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီတို့တူးချင်းတွေ့ဆုံမှုရှိတယ်လို့ရုရှားအစိုးရကဗိုလ်ဒူးနေမှာပြောတဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။ယူကရိန်းရှေ့ဘက်မှာဖြစ်နေတဲ့၅နှစ်ကြာပြည်ပခါကိုဖြင်းရှင်းဖို့အရွယ်ပြီးသမ္မတပူတင်သမ္မတဇယ်လင်စကီပြင်းထန်သမ္မတအီမန်နွယ်မာခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်တို့ဒီဇင်ဘာလ9ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတာပါ။ရုရှားကကျွန်တော်နောက်ခံပေးထားတဲ့တိကျခွက်ထွက်ရေးဝါဒီတွေဟာယူကရိန်းရှေ့ပိုင်းကိုတိကျခွက်ထွက်ကိုတိုက်ခိုက်နေကြတာဖြစ်ပါတယ်။ရုရှားနဲ့ယူကရိန်းခေါင်းဆောင်ကြားတိကျတွေ့ဆုံပွဲဖြစ်လာနိုင်ခြင်းရှိတယ်လို့သမ္မတပူတင်ရဲ့နိုင်ငံရေးဆိုင်ရာထိပ်တန်းအကြံပေးယူရီဦးရှော့ခော့ဖ်ကဗိုလ်ဒူးနေမှာပြောပါတယ်။တိကျဆွေးနွေးပွဲဖြစ်လာမဲ့ပုံရှိပြီးထိပ်သီးအစည်းအဝေးအစီအစဉ်ကိုတော့အချောသက်ရေးဆွဲနေစေရှိတယ်လို့ယူရှော့ခော့ဖ်ကပြောတဲ့အကြောင်းရုရှားသတင်းဌာနတွေကဖော်ပြပါတယ်။ခေါင်းဆောင်တို့ဦးကြားတိကျတွေ့ဆုံပွဲလာလာနဲ့ပတ်သက်ပြီး AFP ကမိတာကိုတော့ယူကရိန်းတန်တမာသတင်းရင်းမြစ်တစ်ခုကသူတို့မသိသေးဘူးလို့ပြောပါတယ်။လီတူရီးနီးယားနိုင်ငံ Vilnius မြို့တော်မှာရောက်နေတဲ့သမ္မတဇယ်လင်စကီကတော့ပါရီထိပ်သီးအစည်းအဝေးတက်လာတဲ့ဘယ်နိုင်ငံကခေါင်းဆောင်နဲ့မဆိုလူဝိုင်းရင်တွေ့ဆုံဖို့သူ့အနေနဲ့အဆင်သင့်တယ်လို့ဗိုလ်ဒူးနေကသတင်းတော့တွေကိုပြောပါတယ်။
အယ်ဒီနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအပြင်းထန်ဆုံးလှုပ်ခဲ့တဲ့ငလျင်ကြောင့်သေဆုံးသူဦးရေအနည်းဆုံး30ရှိသွားပြီဖြစ်ပါတယ်။ဗုဒ္ဓဦးနေ့မှာတော့သေဆုံးသူတွေအတွက်ဝမ်းနည်းကြောင်းအထိမ်းအမှတ်တစ်နေ့တာကျင်းပခဲ့ပါတယ်။ကင်မရာမျိုးဖြစ်တဲ့ Borders မျိုးမှာကလေးငယ်တွေအပါအဝင်လူ14ယောက်၊သူမနှဲမျိုးမှာအနည်းဆုံး15ယောက်နဲ့ Corbin မျိုးမှာအနည်းဆုံး1ယောက်သေဆုံးခဲ့ပါတယ်။ဒီကြောက်ဆုံးနေသူတွေရှိနေသေးတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းသက်ဆိုင်ရာအရာရှိတွေကပြောပါတယ်။ထိခိုက်ဒဏ်ရာရရှိသူလူရာပေါင်းများစွာကိုလည်းစေယုံတွေကိုတင်ပို့ထားရပါတယ်။ငလီတန်အပြင်းထန်ဆုံးခံခဲ့ရတဲ့နေရာတွေမှာအစိုးရကအရေးပေါ်အခြေအနေကြေညာထားသလိုကစေးသမားတွေကလည်းအပျက်စီးကြကလူတွေကိုဆွဲထုတ်ခဲ့စေနေရဆဲဖြစ်ပါတယ်။ကစေးအဖွဲ့တွေနဲ့ကြံ့ကျင်သူတွေကိုလည်းအိန္ဒိယကိုဆိုဘိုအီတလီနဲ့ဂရိနိုင်ငံတွေကဆွေးလွှတ်ထားပါတယ်။အယ်ဘေးနီးယားနိုင်ငံအခုလိုအခက်ကြုံနေရတဲ့အချိန်မှာအယ်ဘေးနီးယားနဲ့အတူရပ်တည်နေကြောင်းနဲ့အီတလီ၊ဂရိနဲ့ရူမေးနီးယားတို့ကနေကစေးအဖွဲ့တွေဆွေးလွှတ်ဖို့လှုပ်ဆောင်နေကြောင်းကိုလည်းဥရောပသမဂ္ဂအဖွဲ့က Twitter မှာရေးသားထားပါတယ်။အယ်ဘေးနီးယားကအမေရိကန်တိုင်ဝမ်ကလည်းဝမ်းနည်းကြောင်းတဝန်လာတစ်ကြောင်ပြပိုးခဲ့ရမှာအခြေအနေကိုအနိကစောင့်ကြည့်နေကြောင်းနဲ့အကူအညီပေးဖို့အစဉ်သင့်ရှိနေကြောင်းဖော်ပြပါရှိပါတယ်ခင်ဗျာ။
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေစာသာပရိမနက်ဖက်သတင်းတွေကိုတိုင်းဆက်လက်ကြိုတာနေပါတယ်ပါကစ္စတန်စစ်ဦးစီးချုပ်ရဲ့ယာရုတံတန်တိုးတဲ့ပေါ်ဥပဒေကြောင်းအရတရားဝင်မှုနဲ့ပတ်သက်ပြီးနိုင်ငံတပိုင်းမှာပထမဆုံးအကြိမ်ကြိပါကစ္စတန်တရားရုံးချုပ်ကဗိုလ်ထူးနေမှာမေးခွန်းထုတ်လိုက်ပါတယ်နိုင်ငံသက်တမ်း82နှစ်ရဲ့ထက်ဝက်ကျော်ကိုအုပ်ချုပ်ခဲ့မှုပြီးတိုင်းပြည်မှာအာဏာအကြီးဆုံးအဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့စစ်ဖက်နဲ့ပတ်သက်လို့တရားရုံးချုပ်ကအခုလိုမေးခွန်းထုတ်လိုက်တာကြောင့်တိုင်းပြည်တွင်အောင်းအသွားကြပါတယ်လက်ရှိစစ်ဦးစီးချုပ်ခုဂျော့ခါမာဂျာဗက်ဘာဇွာရဲ့လက်ရှိယာရုတံတန်ဟာဒီကနေ့ဇာတာပရီနေ့ဒေသစံတော်ချင်းတကောင်းရန်အချိန်မှာကိုဆုံးမှာဖြစ်ပါတယ်စူးစီကျိုးဘာဂျွာအနေနဲ့ဒုတိယတက်တန်ဆက်ပြီးထမ်းဆောင်မှုဝန်ကြီးချုပ်အီမရန်ခန်အစိုးရကအင်ကာနီမှာထုတ်ပြန်တဲ့အကြောင်းကြားအသည့်ပေးစာကိုတရားရုံးချုပ်ကဆိုင်းငံ့ထားလိုက်တာပါဒီလိုလှုပ်ဆောင်မှုအတွက်ဥပဒေဒါမှမဟုတ်စီမင်းစည်းကမ်းရှိတယ်ဆိုရင်တင်ပြဖို့တရားရုံးချုပ်ကတောင်းဆိုထားပါတယ်ဒါနဲ့ပတ်သက်တဲ့ဗိုလ်ထူးနေတရားရုံးကြားနာပွဲတွင်အစိုးရကိုကိုးစားပြုပြီးရှောက်လဲတင်ပြတဲ့ရှေ့နေချုပ်ဟာတရားရုံးကလက်ခံအောင်တင်ပြနိုင်ခဲ့ဖို့မရပါဘူးဒီလိုယာရုတက်တန်တိုးဖို့လှုပ်ဆောင်တာမှာအစိုးရဟာဖြစ်ကြရဆန်လှုပ်ထားတယ်ဆိုပြီးတော့လေဒီကိစ္စကိုကြားနာတဲ့တရားသူကြီး၃ဦးပါတရားရုံးရဲ့တရားသူကြီးချုပ်ကရှေ့နေချုပ်ကိုအပြစ်တင်ပြောဆိုပါတယ်တင်ပြတဲ့ဆွေစရန်ထောက်ထားတွေမှာစီမင်းစည်းကမ်းနဲ့မကိုက်ညီတာတွေအများကြီးပါနေတယ်လို့တရားသူကြီးချုပ်ကပြောပါတယ
်တောင်ကိုရီးယားနိုင်ငံမှာမြောက်ကိုရီးယားနိုင်ငံကရန်လိုတဲ့အမြောက်တက်စီရေးလက်ကျင့်မှုတွေလုပ်နေတာဟာအမေရိကန်နိုင်ငံရဲ့မူဝါဒကိုပြောင်းလဲစေချင်လို့ဖိအားပေးနေတာလို့လေ့လာသူတွေကသုံးသပ်ကြတယ်အမေရိကန်ရဲ့မူဝါဒဟာမြောက်ကိုရီးယားပေါ်ရန်လိုတဲ့မူဝါဒလို့လည်းမြောက်ကိုရီးယားကမြင်နေတာပါမြောက်ကိုရီးယားကောင်ဆောင်ဟာတောင်ကိုရီးယားအမေရိကန်နှစ်နိုင်ငံမဟာမိတ်အဖွဲ့ကိုအမြင့်ဆုံးဖိအားပေးပြီးတခတ်အရေးယူမှုတွေရှော့ပေးဖို့ဆိုတဲ့လိုက်လျောမှုတွေရရှိအောင်လုပ်နေတာလို့ Foundation for Defense of Democracy အဖွဲ့ကသုတေသီ David Maxwell ကပြောပါတယ်မြောက်ကိုရီးယားကောင်ဆောင် Kim Jong Un ဟာကိုရီးယားနှစ်နိုင်ငံကနေဇက်6 Green ဒေသကနေတနက်ကန်တပ်ဖွဲ့တွေစီကိုတွားရောက်လက်ပတ်ခဲ့ပြီးတပ်ဖွဲ့တွေကအမြောက်ပြစ်လက်ချက်မှုတွေလုပ်ဖို့ညွှန်ကြားခဲ့တယ်လို့တကက်စစ်ပွဲအသွင်နဲ့ပြင်းပြင်းထန်ထန်စီရေးလက်ချက်ဖို့ပြောကြားခဲ့တယ်လို့နိုင်ငံပိုင်သတင်းဌာန Korean Central News Agency KCNA ကတင်ပြနေကထုတ်ပြန်တဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။2019ခုနှစ်တုန်းကမြောက်ကိုရီးယားနိုင်ငံဟာအဲ့ဒီ Chagrin ဒေသကနေတောင်ကိုရီးယားနိုင်ငံအတွင်းအမြောက်ပြစ်လွတ်ဖောက်ခဲ့မှုပါတယ်။အဲ့ဒီနှစ်အတွင်းမှာပဲတောင်ကိုရီးယားတင်မော်ဒစင်းတော်ပီတိုနဲ့တိုက်ခိုက်ခံခဲ့ရလို့လူ46ဦးသေဆုံးခဲ့ရမှာမြောက်ကိုရီးယားလက်ချက်လို့လည်းဆွဆွဲခံခဲ့ရပါတယ်။တောင်ကိုရီးယားကဝေးဝေးကြီးဌာနက KCNA သတင်းဌာနကကြေညာခဲ့တဲ့အခုလိုအမြောက်ပြစ်လက်ချက်မှုဟာနှစ်နိုင်ငံကြားရရှိထားတဲ့ကိုရီးယားနှစ်နိုင်ငံအကြားအလုံးစုံစည်းရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့လည်းပြောပြပါခဲ့ပါတယ
်။တရုတ်နိုင်ငံရှင်ချန်းဒေသမှာလူမျိုးများကိုဥပဒေမဲ့ထိန်းသိမ်းထားတာအဆုံးသတ်ဖို့ပြင်သစ်ကတရုတ်ကိုဗိုလ်ထူးနေမှာတောင်းဆိုလိုက်တဲ့အကြောင်း AFP သတင်းတစ်ပုဒ်မှာရေးထားပါတယ်။ရှင်ချန်းဒေသမှာတရုတ်အစိုးရရဲ့အဆိုအရအတမွေးပညာသင်ကျောင်းတွေလို့ဆိုတဲ့စခန်းတွေမှာဝီးကာနဲ့တခြားမွတ်စလင်လူနည်းစုတက်တန်းပတ်ဝန်းကျင်ကိုထိန်းသိမ်းထားတာပါ။ဒီနေ့နိုင်ငံကြေးဌာနပြောခွင့်ရသူကလူအမျိုးအများကိုဥပဒေနဲ့ထိန်းသိမ်းထားတာအဆုံးသတ်ဖို့မိမိတို့တရုတ်ကိုတောင်းဆိုပါတယ်လို့ဒီနောက်တွေကိုပြောပါတယ်။စကမ်းလူကိုပေးပြဖို့နဲ့အခြေအနေကိုအစီရင်ခံဖို့အတွက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုဖြစ်နေတဲ့မြန်မာအစိုးရရှင်ချန်းဒေသကိုတောင်းဝင်ပြဖို့ပြင်သစ်နိုင်ငံကြေးဝန်ကြီး Yon Evil Lodrian ကတရုတ်ကိုတောင်းဆိုထားပါတယ်။စကမ်းတွေရဲ့ပမာဏနဲ့သဘောတဘာဝတွေကိုဖော်ပြထားတဲ့လျှို့ဝှက်ဆွဲစရန်တွေကိုတရုတ်အကြီးအကဲနိုင်ငံကြီးသမားတူကနိုမာလာလယ်မှာအပြင်ကိုထုတ်ပေးလိုက်တာကြောင့်ဒီစကမ်းတွေကြောင့်ကဘာကတိလာတာပါ။အစိုးရမှာတော့ဒီလိုစကမ်းတွေရှိတယ်ဆိုတာကိုတရုတ်ကညင်ပါတယ်။ ဒါပေမဲ့မကြသေးခင်ကတော့ရက်ဒီချက်ပြောင်းပြီးဒါရီဟာပညာရေးနဲ့ဒီကျင့်ရေးလိုကနေတဲ့ဆင့်အဲဇလမ်အစွမ်းရောက်လာတာကိုတိုက်ဖြတ်တဲ့အတမိုးဝန်ပညာရှင်နဲ့အသေးအချာအလေးထားကြီးရှုထားတယ်လို့နိုင်ငံတိုင်းဝန်ကြီးလိုသူရန်ကပြောပါတယ်။
ဖိလစ်ပိုင်နိုင်ငံအတွင်းတရားမဝင်မွေးစေဝအမျိုးများကိုဖမ်းဆီးတင်စီရမိခဲ့ပြီးတန်တရားရှိဘွယ်တရုတ်မျိုးသားမွေးစေဝမှောင်ကိုရောင်းဝယ်သူတယောက်ကိုဖမ်းဆီးခဲ့ကြောင်းဖိလစ်ပိုင်ရဲ့တပ်ဖွဲ့ကပြောပါတယ်။ဖမ်းဆီးရမိခဲ့တဲ့မွေးစေဝတွေဟာမက်သာဖက်တမင်းအမျိုးအစားမွေးစေတွေဖြစ်ပြီးစုစုပေါင်းကီလို၃၈၀ပေါင်နဲ့ဆိုရင်၈၁၅ပေါင်ရှိပြီးပေါက်ဈေးရအမေရိကန်ဒေါ် ချောက်အိတ်တွေတဲ့မွေးစီတွေရှာဖွေတွေ့ရှိခဲ့တာလို့လည်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောခွင့်ရဘုံမချုပ်ဘာနက်ဘနက်ကပြောပါတယ်။ဒီအမျိုးသားလူချောင်အတွက်အလုပ်လုပ်ကင်နေတယ်လို့ယူဆရတဲ့ဖိလစ်ပိုင်မျိုးသားနှုတ်ဦးကိုလည်းမွေးစီ38ပေါင်နဲ့အတူဖမ်းဆီးထိန်းသိမ်းခဲ့တယ်လို့လည်း AP သတင်းတရမှာဖော်ပြထားပါတယ်။ဒီအမျိုးသားလူကိုရဲတပ်ဖွဲ့ကနှစ်ပတ်ကြာရှုံးဝဲစောင့်ကြည့်နေစမှာပဲလူဟာမွေးစီဝယ်ယူသူအယောင်ဆောင်လာရောက်သူရဲတပ်ကိုခမ်းမမ်းမိတာကြောင့်ထွက်ပြေးဖို့ကြိုးစားခဲ့ရမှာရဲတပ်ဖွဲ့ကသူ့ကိုအင်ကန်နေမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။မွေးစည်းတွေဘဲကဝင်လာတယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ဖလိုရင်တမရရိုဒရီဂိုဒူတာတီဟာသူအာဏာရလာခဲ့တဲ့2016ခုနှစ်ကစပြီးမွေးစည်းနေနေရေးတွေလှုပ်ဆောင်ခဲ့ရမှာရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်တာကြောင့်စီးရဲနွမ်းပါသူအများစုပါဝင်တဲ့မွေးစည်းနဲ့ဆက်နွယ်တဲ့တန်တရားရှိသူလူ6000လောက်တည်ဆုံခဲ့ပြီးဖြစ်ပါတယ်။အဲ့ဒီလိုတည်ဆုံတာတွေကြောင့်အနောက်နိုင်ငံတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြားသူ့ပေါ်ဝေဖန်မှုတွေထွက်ခဲ့တယ်လို့နိုင်ငံတကာရာဇဝတ်မှုခုံရုံးဖွဲ့ ICC ကလည်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ဆေးနေတာကြောင့်ဒူတာတီကဖိလစ်ပိုင်နိုင်ငံကို ICC ကနေလုတ်ထွက်ခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားနဲ့မဲခေါင်ဒေသနိုင်ငံတွေရဲ့ပထမဆုံးနေ့ထိပ်တည်ဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာဗိုလ်လူနေ့ကစတင်ကျင်းပတာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်အပါအဝင်ဒေသရင်းခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဒေသရင်းနိုင်ငံတွေကြားပူးပေါင်းဆောင်မှုတွေ့မြင်ဆွေးနွေးမှုအရွယ်ထားတဲ့ထိပ်တည်စည်းဝေးပွဲကိုတောင်ကိုရီးယားသမ္မတမွန်ဂျဲအင်းနဲ့မြန်မာနိုင်ငံဖွဲ့ဝင်ဖြစ်တဲ့အာဆီယံနိုင်ငံအသင်းအလှည့်ကြောဥက္ကဋ္ဌထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ချာတို့ကဦးဆောင်ကျင်းပတာပါခင်ဗျာ
။ကြာတာပြင်းနေမှခင်ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြသွားကြတာပါရှင်။အခုစတိုက်ထုတ်လွှင့်ပေးမယ့်သတင်းလွှာလေးထဲမှာတော့ယူကရိန်းကိုအမေရိကန်ကဘာကြောင့်စီးရဲထောက်ပံ့တွေပေးနေသလဲဆိုတာသိကြရမှာပါ။တမတဒေါ်နယ်ထရမ့်ကိုတရားဆွဆိုရေးအောက်လွှတ်တော်ကစုံစမ်းနေတာမှာအဓိကအာရုံစိုက်နေတာကတော့နိုင်ငံရေးပျော့ကပါတဲ့ကိစ္စရပ်တစ်ခုဒီတမတထရမ့်အတွက်လှုပ်ပေးမယ်လို့ယူကရိန်းခေါင်းဆောင်ကဂရိပေးတဲ့အထိအမေရိကန်ကပေးမယ်လို့ပြောထားပြီးသားစစ်ရေးအကူအညီကိုတမတအင်ဂျူရောကစိုင်းထားခဲ့သလားဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒီကိစ္စမှာတမတပါဝင်တဲ့အခမ်းအနားကိုလွှတ်တော်အမတ်တွေကစုံစမ်းစစ်ဆေးနေကြပါတယ်။ဒီအခြေတင်ဖြစ်နေတဲ့ကိစ္စမှာအဓိကပါနေတဲ့စစ်ရေးအကူအညီကဘာပါလဲ။ဒီအကူအညီကယူကရိန်းအတွက်ဘာကြောင့်သိရေးကြည့်တာပါလေဒီ VOA တန်တမန်ရေးရသတင်းတော့စန်ဒီစိန်ရသတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
2014ခုနှစ်မှာယူကရိန်းရှေ့ပိုင်းကိုရုရှားကကျူးကျော်ဝင်ရောက်ပြီးယူကရိန်းပိုင်ခရမီးယားဒေသကိုသူ့ပိုင်နဲ့တည်းသိမ်းယူလိုက်ပါတယ်အဲဒီချိန်ကလေးကစားလို့ယူကရိန်းအနေနဲ့ပိုပြီးအားကောင်းတဲ့အိမ်နီးချင်းရုရှားရန်ကနေကိုကိုကိုကောက်ွယ်ဖို့အမေရိကန်ကစီးရေးအကူအညီဒေါ်လာ 1.6 ဘီလီယံကျော်ပေးခဲ့ပါတယ်ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာလည်းရုရှားကကြောတော့ထောက်ခံပေးထားတဲ့တိကျခွဲထွက်ရေးဝါရီတွေကိုယူကရိန်းကတိုက်နေရတာပါ။အတ္တလန္တိကောင်စီကသူတည်တူဖြစ်တဲ့မာခ်စီမာကော့ဖ်စကီကအခုလိုပြောပါတယ်
။ So since that time both the Obama and the Trump administrations have provided Ukraine more significant
အဲ့ဒီချင်းရဲအစားလို့ Obama အဆိုရရော Trump အဆိုရရပါ။ပူပြီးအရေးပါတဲ့စစ်ပစ္စည်းကိရိယာတွေယူကရိန်းကိုပေးလာခဲ့တာပါ။အမျိုးဒုံကြီးလိုလက်နက်တွေဝင်လာတာကိုသိနိုင်တဲ့ရေဒါတွေမြကြည့်မျက်မှန်တွေဆန်ဒီကားတွေစစ်သုံးခမောက်တွေစသည်အဖြစ်ပါဝင်ပါတယ်။ထရမ့်အဆိုရကတော့အိုဘားမားအဆိုရမပြေးကျင်ခဲ့တဲ့တခဲလက်နက်တွေပူပီးခဲ့ပါတယ်။တင်ကာဖြတ်ဒုံကြီးတွေအပြင်အစီပိုင်းမှာခွဲထွေးဝါဒီတွေကိုတိုက်ခတ်တဲ့အခါအထောက်အကူဖြစ်စေဖို့အတွက်စစ်တင်နန်းတွေလည်းပူပီးခဲ့ပါတယ်
။သမရဟောဘရက်ကိုဘားမားဟာဒီပြိပခမှာအမေရိကန်အနေနဲ့သိထဲထဲဝင်ဝင်အခြေအနေမျိုးရောက်မှာကိုသတိထားခဲ့တယ်လို့ Wilson Center က Will Pomerance ကပြောပါတ
ယ်။ Obama at the start of the crisis was always looking for what he described as an off ramp of trying to somehow downplay the crisis.
Obama ကသူ့ဆိုအဖြစ်ပြိပကကိုတနည်းနည်းနဲ့ထိန်းချုပ်ပြီးစစ်ပွဲကိုအဆုံးသတ်ရင်နီလန်းရှာခဲ့တာ။ American ကအကူအညီတွေတိုးပြီးတဲ့အခါ Russia ကလည်းပိုထောက်ပံ့လာမယ်ဆိုရင်ပူကြီးမတဲ့ပြိပကဖြစ်လာမှာကိုစွေခဲ့တာပါ
သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကယူကရိန်းပေါ်ဒိတ်အမြင်မကောင်းလာပေမဲ့တင်ကားဖြတ်ဒုံးတွေအပါအဝင်တိုက်ခိုက်ရေးလည်းနဲ့တွေပေးဖို့ထရမ့်အစိုးရကအတည်ပြုခဲ့တယ်လို့ Brookings Institution ကမိုက်ကယ်အိုဟန်လွန်ကပြောပါတယ
် I think that ultimately in his gut President Trump has not really wanted to help Ukraine
တကယ်တော့သမ္မတထရမ့်စိတ်ထဲမှာယူကရိန်းကိုကူညီခြင်းလာတာမဟုတ်ပါဘူးဒါပေမဲ့အဆုံးကျတော့သူကူညီရမယ်ဆိုတာကိုသူ့ခေါင်းနဲ့သူ့အကြံပေးတွေကပြောခဲ့တာပါ
ကျန်းကျင်သူတွေအဆိုအရတိတ်ကိုလိုအပ်နေတဲ့စစ်တင်နှန်းပေးဖို့အပါအဝင်ဒီဘန်နာနှစ်အတွက်စီးရေးအကူအညီဒေါ်လာ391တန်းယူကရိန်းကိုပေးဖို့လွှတ်တော်ကဖေဖော်ဝါရီလမှာအတည်ပြုခဲ့ပါတယ်။ဝီဆင်စင်တာကသူတည်တည်ဝီဘူမရန်စ်ကအခုလိုပြောပါတယ်
။ Ukraine at the time of the beginning of this war the army like much of the country
ဒီစစ်ပွဲစတဲ့အချိန်မှာယူကရိန်းစစ်တပ်ကတိုက်ပီရဲ့တခြားဌာနအများစုလိုပဲပျက်စီးယိုယွင်းပြီးအကျင့်ပြတ်ချစားမှုကကြီးစိုးနေကြတာပါတိုက်ပွဲဝင်တပ်ဖွဲ့တစ်ခုနေတဲ့တောင်မှတရှိနိုင်တဲ့အနေအထားမျိုးမရှိခဲ့ပါဘူ
းအမေရိကန်ကူညီဟာတခြားနိုင်ငံတွေကိုပေးတဲ့အစီအရေးကူညီနဲ့နှိုင်းယှဉ်တမနာနယ်ပေမဲ့ယူကရိန်းရဲ့စွမ်းရည်နဲ့စိတ်ဓာတ်ကိုတိတိတတ်တာတိုးတက်စေခဲ့တယ်လို့မိုက်ကယ်အိုဟန်လွန်ကပြောပါတယ
် We give a lot more aid to Afghanistan I think in the several billion dollars
Afghanistan ကိုပေးတာကအများကြီးပိုပါတယ်တစ်နှစ်ကိုဒေါ်လာဘီလီယံအတော်များမယ်လို့ကျွန်တော်ထင်ပါတယ်လက်ရှိအချိန်မှာအီရတ်ကလည်းအလားတူပမာဏလောက်ပေးနေတယ်လို့ကျွန်တော်ထင်ပါတယ်
။ဒီလိုအကူအညီပေးနေတာကယူကရိန်းကိုအနီးကမာမေးနိုင်ငံတစ်ခုအဖြစ်အမေရိကန်ကသတ်မှတ်ပြီးကြောတော့နောက်ခံပေးနေတယ်ဆိုတာရုရှားကိုအခိုင်အမာပြောတာလည်းဖြစ်တယ်လို့သမ္မတကိုတရားဆက်ဆိုရေးမကြာသေးခင်ကလုပ်တဲ့ကြားနာပွဲတွေတွင်နိုင်ငံရေးဌာနဝါရင်တာဝန်ရှိသူတွေကပြောပါတယ်။ဒီထဲမှာရုရှားယူကရိန်းနဲ့ယူရေးရှားဒေသဆိုင်ရာဒုလထောက်နိုင်ငံသားရေးဝန်ကြီးလော်ရာကူပါလည်းတူအပါအဝင်ပါ
We also provide security assistance so that Ukraine can negotiate a peace with Russia from a position of strength.
Ukraine နဲ့အကောင့်နဲ့အနေအထားတစ်ခုနဲ့ရုရှားနဲ့ငြိမ်းချမ်းရေးဆိုင်ရာစစ်ဆင်ဆွေးနွေးနိုင်အောင် Ukraine ကိုစီရေးအကူအညီပေးနေပါတယ်။ဒီစစ်ပွဲမှာတည်ဆုံသူပိုပြီးတော့တိုးလာနေပြီး2014ခုနှစ်မှာရုရှားကျူးကျော်ခြင်းကလေးကဆိုရင် Ukraine နိုင်ငံသား14,000အသက်ဆုံးခဲ့ရပြီပါပြီ။
ဒီဇင်ဘာလအစောပိုင်းမှာယူကရိန်းရုရှားတင်းတင်းနဲ့ဂျာမနီကကိုယ်စားလှယ်တွေပါရီမြို့မှာစီဝေးပြီးဒီတစ်ပတ်အစုံတရေးဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်ကတော့အဲ့ဒီဆွေးနွေးပွဲမှာပါဝင်ဖို့မရှိပါဘူးခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုအီရတ်မြောက်ပိုင်းမှာ IS2 ရဲ့အကြမ်းဖက်မှုတွေအကြောင်းပြောပြပါမယ်။ IS အကောင်ဆောင်ဘက်ခါဒါဒီတည်ဆုံခဲ့ပြီးတဲ့နောက်အီရတ်မြောက်ပိုင်းမှာ IS2 ရဲ့အကြမ်းဖက်လုပ်ရက်တွေပုံများလာနေပါတယ်။ပြန်ပြီးဆွဲတာအရသားတွေကိုချင်းချောက်တာတွေရှိနေတာကြောင့်လူများပြအိုးအိမ်စွန့်ခွာထွက်ပြေးသွားကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီ shut anwa ပြပို့ထားတဲ့သတင်းလာကိုဦးကျော်စံသားကပြောပြမှာပါရှင်
။ဂျဝါထာအီရတ်မြောက်ပိုင်းမှာတစ်သလုံးနေလာခဲ့တဲ့ရွာသားတူဖြစ်ပြီးIS2 ကိုခုခံဖို့ဒေသခံရွာသားတချို့နဲ့အပြော်ရန်တက်စီတွေတခုဖွဲ့ထားသူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကျော်က IS ခေါင်းဆောင်တူသူတို့ရွာနာမှာအသက်ခံသွားပြီးခဲ့တဲ့က IS2 ဟာသူနဲ့သူတို့ရွာသားတွေကိုချိန်ချောက်ပြီးလက်စားချေဖို့တကယ်ကယ်လုပ်လာကြတယ်လို့ဆိုပါတယ်။
I received a phone call recently the unknown
ဘာကြတိကငါကျွန်တော်စီကိုလူတယောက်ဖုန်းဆက်ပြီး IS စစ်သားတယောက်ကိုမင်းတို့တပ်ပစ်လိုက်ကြတယ်ငါတို့ဘယ်လောက်သွေးစည်းနေညွတ်တဲဆိုတာမင်းတို့သိမဲလို့ပြောတော့ကျွန်တော်မိသားစုအတွက်စိုးရိမ်မိပါတယ်သူတို့ကိုတိုက်နေတဲ့ benchmark တက်ဖွဲ့ပြီးလဲဒေတာတွေမှာရှိကြတော့တာမဟုတ်ပါဘူ
းအဲ့ဒီဒါဟာတေဝင်းအားဖြင့်တော့အီရတ်နဲ့ဒေတာကန် catch တက်ဖွဲ့ benchmark တွေရဲ့ထင်ချူမှုအောက်မှာရှိနေတာပါဒါပေမဲ့ညဘက်တွေမှာအုတ်ချုံမှုကင်းလွတ်နေတဲ့နေရာတွေကို IS တွေဝင်တိုက်ကြပါတယ်။ဒါကြောင့်ရွာသားတွေအများအပြားထွက်ပြေးကြပါတယ်။ပြီးခဲ့တဲ့လက IS ခေါင်းဆောင်အဘူဘေကာအယ်ဘဂဒါဒီအမေရိကန်စစ်စင်ရေးကြောင့်ဖြစ်ဆုံးသွားပြီးခဲ့တဲ့က IS ရဲ့ချင်းချောက်မှုတွေပုံများလာတယ်လို့အီရတ်ဒေသခံတွေကပြောကြပါတယ်။ဘူမူဆင်ကူအလီဟာကတ်လုံကျုံရေးအရာရှိတစ်ယောက်ဖြစ်ပါတယ်။
Islamic State has had presence in this area.
IS တို့ဟာဘဂဒါဒီမတေကင်ကရောတည်ပြီးတဲ့နောက်မှာပါဒီဒေသအတွင်းရှိနေကြတာပါ။ဒါပေမဲ့အရေးအတွက်သိမများပါဘူး။အခုတော့သူတို့အရေးအတွက်အဆမတန်များလာခဲ့ပါတယ
်။ IS တို့ဟာအဲ့မှာမြေမြုပ်မိုင်းတွေဘုံတွေထောင်တဲ့အပြင်ပြန်ပြီးဆွဲပြီးငွေနဲ့လာရွေးခိုင်းတာလည်းလုပ်လာကြပါတယ်။သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်တဲ့သူတွေကိုဖမ်းဆီးတယ်လို့လည်းဒီကံအရာရှိမိုဟာမက်အိုမာကဆိုပါတယ
်ဘယူနီဇာနီအရီအမအဝေးလနာချက်ကြည့်တာဟုတ်တယ်ဆာ
We have gathered intelligence that Islamic State has
ဆောင်းဆိုမတ်တို့နဲ့ဟမ်ရီတောင်နန်းအနားမှာ IS2 အကျဉ်းထောင်နှစ်ခုတီထောင်ထားတယ်လို့ကျွန်တော်တို့ထောက်လှမ်းရေးသတင်းတွေရထားပါတယ
်ဒီကံအရာရှိတွေကတော့ဒေတာရင်းအကျဉ်းဖက်မှုချင်းချောက်မှုတွေပတ်ပြောက်သွားအောင်အီရတ်နဲ့ကတ်စ်တို့ပုံမပူပေါင်းဆောင်ရွက်ရေးကြိုးပမ်းနေကြကြောင်းပါတယ်ခင်ဗျာ
ဦးကျော်ဆောင်သာပြောပြခဲ့တဲ့ယူရက်ဖက်က IS တို့ရဲ့အကြမ်းဖက်လုပ်ရတွေကနေအခုဘင်္ဂလားဒေ့ရှ်ဘက်မှာတော့အကြမ်းဖက်သူတွေကိုတည်ထောင်ပေးလိုက်တဲ့အကြောင်းတစ်ခုကိုလည်းပြောပြချင်ပါတယ်လူပေါင်း22ယောက်တည်ဆုံသွားကြရတဲ့အကြံဖက်တိုက်ခိုက်မှုကျူးလွန်ခဲ့ကြတဲ့ IS Islamic စစ်သွေးကြွား9ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံတက္ကမြို့တရားရုံးတစ်ခုကမနေ့နိုဝင်ဘာလ29ရက်နေ့မှာတည်ထောင်စီရင်ချက်ချလိုက်ပါတယ်2016ခုနှစ်ကဒီဖြစ်ရဟာအဆိုးဆုံးဖြစ်ခဲ့ပြီးတော့လူတည်ဆုံသူအများစုကတော့နိုင်ငံသားတွေဖြစ်ပါတယ်တက္ကမြို့ထဲမှာအခုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့အကြောင်းဆက်ပြီးတော့ပြောပြချင်ပါတယ်ရှင်တရားခံတွေကိုတည်ထောင်စီရင်ချက်ချပြီးတဲ့နောက်မှာတရလို့ရှိနေကိုလမ်ဆာဝါခန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်သူတို့ပေါ်ဆွဲထားတဲ့ပြစ်မှုတွေဟာတန်တရားဖြစ်စရာမရှိအောင်ကိုတက်တည်ခိုင်းလုံပါတယ်တရားရုံးကသူတို့ကိုအငြင်းဆုံးပြစ်ဒဏ်ပေးလိုက်တာပါ
ပြစ်မှုကျူးလွန်ကြောင်ဆွဲဆိုထားတဲ့သူ၈ယောက်ရှိခဲ့ပေမဲ့တယောက်ကိုတော့တရသေးလွတ်ပေးလိုက်တဲ့အကြောင်းကိုလည်းသူကပြောပါတယ်တိုက်ခိုက်ရေးသမားတွေကိုတင်နှံပေးတာနဲ့လက်နဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့ရန်ပုံငွေထောက်ပံ့တာအပါအဝင်ဆွဲဆိုထားတဲ့ပြစ်မှုတွေအတွက်အယူခံဝင်သွားမှာဖြစ်တဲ့အကြောင်းတရားခန့်ရှိနေကပြောပါတယ်။စီရင်ချက်ချပြီးတဲ့နောက်မှာတေဒန်စီရင်ခံရသူတွေဟာအလာဟုအက်ကဘာအလာသခင်ကအကြီးမြတ်ဆုံးဖြစ်တယ်လို့ဩဟစ်ခဲ့ကြတဲ့အကြောင်းမျက်မြင်သက်သေတယောက်ကပြောပါတယ်။ဒီတိုက်ခိုက်ရေးသမား9ယောက်အနက်2ယောက်ဟာအစ္စလာမစ်အဖွဲ့ရဲ့တင်ကြတာပါတဲ့ဝိပုစုတောင်းချိန်မှာစောင်းတဲ့အုတ်ထုတ်တွေကိုစောင်းထားတာကြောင့်ရဲအချုပ်ခန်းထဲမှာဓာရီဘလို့ရောက်လာတယ်လဲဆိုတာကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်2016ခုနှစ်ဇူလိုင်လ1ရက်နေ့ကဒက္ကန်မြို့တန်တမန်ရက်ွက်လူစီကားတဲ့စားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ခဲ့ကြတော့ကနိုင်ငံသားပို့ကုန်ထည့်ချုပ်လုပ်ငန်းနဲ့နိုင်ငံသားလုပ်ငန်းရှင်တွေအပါအဝင်စီးပွားရေးလောကတစ်ခုလုံးခြောက်ခြားသွားခဲ့ကြရတာပါအသက်ခံရသူတွေထဲမှာအီတလီ6ယောက်၊ဂျပန်9ယောက်၊အမေရိကန်1ယောက်နဲ့အိန္ဒိယလူမျိုး1ယောက်တို့ပါဝင်ခဲ့ကြပါတယ်။စစ်ဖက်ကွန်မန်ဒိုတွေကဝင်ရောက်စီးနှင်းချိန်မှာအကြမ်းဖက်သမားတွေလည်းသေဆုံးခဲ့ပါတယ်။သေဒဏ်စီရင်ခံရသူ9ယောက်ဟာမွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာအုပ်ချုပ်ရေးထူထောင်ဖို့ကြိုးပမ်းနေတဲ့ဂျာမက်ဦးမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ကဖြစ်တဲ့အကြောင်းတရားလိုရှိနေခန်းကပြောပါတယ်။ဥပဒေရေးရာဝန်ကြီးအန်နီဆူဟတ်ကလည်းအခုလိုပြောပါတယ
်ဒီစီရင်ချက်ကဥပမာတစ်ခုဖြစ်လာပါလိမ့်မယ်စစ်သွေးကြွားတွေတယောက်ကိုမှအလွတ်မပေးဘူးဆိုတဲ့သတင်းစကားပါလိုက်တာဖြစ်ပါတယ
်ဝင်ကြီးချုပ်ရှိခ်ဟာစင်နာလက်ထက်မှာအစွန်းမရောက်တဲ့မွတ်စလင်နိုင်ငံဆိုတဲ့ပုံရိပ်ကိုထိန်းထားနိုင်ဖို့စစ်သွေးကြွားအုပ်စုတွေကိုနှိမ်နှင်းဖြိုခွဲလာခဲ့ပါတယ်စားတောက်ဆိုင်ကိုတိုက်ခိုက်ခံရပြီးတဲ့နောက်မှာရဲတပ်ဖွဲ့ဝင်တွေကအကြမ်းဖက်သမားတွေပုန်းခိုနေတယ်လို့တန်တရားရှိတဲ့နေရာတွေကိုဝင်ရောက်စီးနှင်းခဲ့တာမှာတိုက်ခိုက်မှုကိုကူညီတယ်လို့ယူဆရသူဒါဇင်နဲ့ချီတဲ့စစ်သွေးကြွားတွေတည်ဆုံခဲ့ပါတယ်။အဖမ်းခံရသူတွေလည်းယာနဲ့ချီပြီးတော့ရှိခဲ့ပါတယ်။စီးနှင်းမှုတင်မှာကြဆုံသွားခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးရဲ့ညီကိုတော်ဆက်သူရှန်စုဆမန်ရှန်စ်ကအခုလိုပြောပါတယ
်။အခုလိုတရားပြတ်တဲ့စီးရင်ချက်တွေကျွန်တော်တို့ဝမ်းသာပါတယ်။ဒီစီးရင်ချက်အတိုင်းအခုချက်ချင်းတည်တံ့စီးရင်စီးတင်တယ်
ဒါပေမဲ့လို့တရားခံ9ယောက်စလုံးကစီရင်ချက်ကမမျှတာဘူးလို့ဆိုပြီးအယူခံဝင်သွားမှဖြစ်တဲ့အကြောင်းတရားခံအကျိုးဆောင်ရှင်နေဒယ်ဝါဟိုစင်ကပြောပါတယ်။ဒီတိုက်ခိုက်မှုကို IS Islamic စစ်သွေးကြွားတွေကသူတို့လက်ချက်လို့ပြောနေပေမဲ့အစိုးရကတော့သူတို့နိုင်ငံထဲမှာ Al-Qaeda ဒါမှမဟုတ် IS Islamic စစ်သွေးကြွားလို့အဖွဲ့မျိုးတွေစိတ်ဝင်နေတာမျိုးမရှိတဲ့အကြောင်းနဲ့ပြည်တွင်းအကြမ်းဖက်တောင်းကျမ်းသူတွေကသာအဖြစ်ဖို့နေတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုကိုအစ္စလာမစ်အဖွဲ့နဲ့ချိတ်ဆက်ထားတဲ့ဂျာမက်ဦးမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့နဲ့ပတ်သက်မှုရှိတယ်လို့ပြောပါတယ်။ဒီကဖေးဆိုင်တိုက်ခိုက်မခံရခဲ့တနှစ်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဘာသာရေးနဲ့နိုင်ငံရေးကိုတီးခြားထားတဲ့ကြောင်းရေးခဲ့ကြသူတွေနဲ့နိုင်ငံသားတွေအပါအဝင်လူပုဂ္ဂိုလ်တယောက်ချင်းစီကိုဇက်တိုက်တပ်ဖြတ်ခဲ့တဲ့အမှုတွေလည်းရှိခဲ့ပြီးဒီတပ်ဖြတ်မှုတွေဟာအစ္စလာမစ်ဒါမှမဟုတ်အယ်ကိုင်ဒါတွေကသူတို့လက်ချက်ဖြစ်တယ်လို့လည်းပြောခဲ့ကြတာပါ။ဒီအကြမ်းဖက်တိုက်ခိုက်မှုအတွက်စီရင်ချက်ဟာမှတ်တိုင်သစ်တစ်ခုဖြစ်တဲ့အကြောင်းဒက်ကာမှာရှိတဲ့အမေရိကန်သံရုံးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေတိုက်ဖျက်ရေးနဲ့အထူးသဖြင့်တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်အောင်ကြိုးပမ်းနေရမှာအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကူညီထောက်ခံသွားမှာဖြစ်တယ်လို့လည်းဒက်ကာမှာရှိတဲ့အမေရိကန်သံရုံးကပြောပါတယ်ရှင
်။သောရရှင်များရှင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အထံပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်တဲ့အကြောင်းပြောဆိုထားပါတယ်။ ICJ ICC တို့လိုနိုင်ငံတကာဥပဒေရေးအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်တည်မြဲရေးပြည်တွင်းညီညွတ်ရေး စတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်ဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဖတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။အခုဆက်ပြီးတော့နားဆင်ကြရမယ့်ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုတော့မူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန်စင်ကကောက်နှုတ်စူးစီးတင်ပြထားပါရစေ။
ရိုဟင်ဂျာတွေကိုနိုင်ငံတကာအသံဝိုင်းကကဲတင်နိုင်မလားဆိုတဲ့ကောင်းစင်နဲ့ Crescent Post ရေးသားထားတဲ့ဆောင်းပါးကို The Global Post ကမှဖတ်ရပါတယ်။2019ခုနှစ်နှောင်းပိုင်းကစပြီးတော့ရိုဟင်ဂျာမွတ်စလင်9000ကျော်နီးပါးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့အဖြစ်ကိုဖြစ်စေတဲ့မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုနဲ့ပတ်သက်ပြီးတော့နိုဝင်ဘာလတည်းမှာတင်နိုင်ငံတကာတရားစွဲဆိုမှု3ခုဖြစ်ပွားခဲ့တယ်လို့ထောက်ပြထားပါတယ်။လူဦးရေပြသိမ့်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်ပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကလူဦးရေတက်တန်းနေပါရှိရဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရဲရဲရော်ရော်အကူအညီပေးနေတာ1980ပြည်နှစ်တွေကဖြစ်တဲ့ဆိုပြီးတော့လည်းရေးသားထားတာပါဒီလိုတနိုင်ငံနဲ့ခါပဲကူညီနေလို့မရဘူးဆိုပြီးတော့မြန်မာဘက်ကရိုဟင်ဂျာတွေပြန်လာနိုင်တဲ့အခြေအနေရှိပြီလို့ဟန်ပြတာပြောနေပြီးတော့တကယ်တာဝန်ယူမှုတာဝန်ခံမှုမရှိဘူးလို့ဆောင်းပါးရှင်ကပြတင်ပြောဆိုထားပါတယ်မြန်မာဆိုရအနေနဲ့တာဝန်ခံစေဖို့အတွက်နိုင်ငံ58နိုင်ငံပါတဲ့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုကိုစားပြုပြီးတော့ဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ မှာမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့တရားစွဲဆိုထားတဲ့အကြောင်းထုတ်ပြထားပါတယ်ဒါဟာမြန်မာနိုင်ငံပေါ်လူမျိုးနှုန်းတက်ပြတ်မှုဆွဆွဲချက်နဲ့နိုင်ငံတကာကပထမဆုံးအကြိမ်တရားစွဲဆိုလိုက်တဲ့လုပ်ရည်လေးဖြစ်ပါတယ်။ဒီလိုလုပ်ရည်ကဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရောမြန်မာနိုင်ငံတည်းမှာကျန်နေသေးတဲ့စစ်တပ်နဲ့မတူညီတဲ့အတိုင်းဝန်းတွေရဲ့ဖိနှိပ်မှုတွေကိုခံနေရသေးတဲ့သူတွေအတွက်ပါတရားမျှတမှုရမှာလား။ဆောင်းပါးရှင်ကမေးခွန်းထုတ်ပါတယ်။ဒီလိုတရားစွဲဆိုလိုက်လို့ကတော့ရိုဟင်ဂျာရဲ့ပုံမှာထိရောက်တဲ့အကူအညီမဖြစ်နိုင်ဘူးလို့ဆောင်းပါးရှင်ကစိတ်မကောင်းစွာပဲရေးသားထားတာပါ။ပြည်ပဆိုင်ရာရာဇဝတ်ခုံရုံး ICC မှာလည်းမြန်မာကိုစုံစမ်းစစ်ဆေးလို့မရတယ်လို့ဒီလိုတရားစွဲဆိုခံထားရသူတွေကိုချက်ချင်းဖမ်းတာမျိုးလေဖြစ်လာအောင်မှာမဟုတ်ဘူးလို့ဆိုပါတယ်။ရိုဟင်ဂျာတွေရဲ့အခြေအနေဟာချက်ချင်းဖြေရှင်းနိုင်တဲ့ကိစ္စမဟုတ်ပေမဲ့ဒီထက်ပိုဆိုးမသွားအောင်လို့နိုင်ငံတကာတိုင်ဝမ်အနေနဲ့ကာကွယ်ပေးဖို့တာဝန်ရှိရလို့ရေးသားထားတာကိုကောက်နှုတ်တင်ပြလာရပါတယ်ရှင်။ရွေးကောက်ပွဲကြောင့်နှေးကွေးသွားနိုင်တဲ့မြမစီးပွားရေးအနာဂတ်ဆွဲကောင်းစင်နဲ့တောင်စန်6ကရေးသားထားတဲ့ဆောင်းပါးကို Asia Times ကမှဖတ်ရပါတယ်ရှင်။တောင်စန်စုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီပါတီ NLD ပါတီနဲ့စစ်တပ်ရဲ့ပြည်အောင်စုချက်ခံဖွံ့ဖြိုးရေးပါတီ USDP တို့ထိတိုက်တွေ့မဲ့2020နိုဝင်ဘာရွေးကောက်ပွဲကြောင့်စီးပွားရေးနှေးကွေးလာမဲ့အရေးကိုလုပ်ငန်းရှင်တွေကပြင်ဆင်နေကြတယ်လို့ရေးသားထားပါတယ်။နောက်ဆိုရဘသူတက်လာမလဲမြမနိုင်ငံရေးနဲ့မူဝါဒလမ်းကြောင်းပြောင်းလဲမလားမြေယာမှုတွေကြောင့်စီးပွားရေးနှေးကွေးလာမဲ့အရေးကိုမြမခြေဆိုင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်းနှီးမြှုပ်နှံသူတွေကပြင်ဆင်နေကြတယ်လို့ရေးသားထားတာပါရွေးကောက်ပွဲဝင်တဲ့ပါတီကဘသူတွေကစီးပွားရေးကိုအသာပြီးပြီးတော့မင်းဆယ်မလဲဆိုတာကိုလည်းမသိနိုင်သေးဘူးလို့ဆိုပါလေရွေးကောက်ပွဲမတိုင်မီကာလမှာလူမှုရေးနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကမြန်မာနိုင်ငံကိုလာပြီးတော့ရင်းနှီးမြှုပ်နှံမဲ့စီးပွားရေးသမားတွေအပြင်ခီးသွွားဧည့်သည်တွေကိုပါအလားနည်းသွားစေတဲ့အတွက်ပြည်တွင်းဝင်ငွေတိုးဖို့အခက်အခဲရှိတဲ့အကြောင်းရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တယောက်က Asia Times ကိုပြောပြတာကိုလည်းကိုကဖော်ပြလိုက်ရပါတယ်ရှင်
။ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုမတ်ဤတန်စင်ကအကောင့်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလမီတာ190တို့ကနေနာဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာနာဆင်ကြရမှာက
ငါဒီနေ့စီးကြိုဖြစ်လို့နောက်နေ့တည်သွားမယ်လို့မဆိုလိုဘူးကျမ်းမာရေးနဲ့လျော်ညီအောင်ငါ့ရဲ့အစားအသောက်အနေထိုင်မျိုးပြန်လည်ပြုပြင်နိုင်မယ်ဆိုလို့ရှိရင်ငါ့ရဲ့ကျမ်းမာရေးဟာလူတိုင်းတက်တန်းစီမိသားလောက
်စီးကျိုတွေးကျိုရှိသူတွေတက်တန်းစီအောင်ဘယ်လိုနေထိုင်စားသောက်တင်တယ်လဲဆိုတာအထွေထွေသမားတို့ဦးသိန်းမြင့်ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါဒီနောက်ပိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်လည်းနားဆင်ရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားပါမယ်ရိုဟင်ဂျာပြည်ထောင်ပြေးလည်ရေးအတွက်နိုင်ငံတကာတိုင်ဝမ်ကဘာမှလုပ်ပေးနိုင်မှာမဟုတ်ဘူးလို့မြန်မာအရေးကိုနှစ်ပေါင်း80လောက်စောင့်ကြည့်လေ့လာသုံးသပ်ခဲ့တဲ့ပါမောက်ခဒေါက်တာစတိန်ဘတ်ကဆိုပါတယ်။ဒါဖြစ်ရင် ICJ မှာတရားစွဲဆိုတဲ့အတွက်ကတည်ကျင်းနစ်နာခဲ့ရသူတွေဒုက္ခသည်တွေအတွက်တရားမျှတမှုကိုဖော်ဆောင်ပေးနိုင်မယ်အလားအလာရှိပါသလား။ Georgetown တက္ကသိုလ်ကုံတူးဆောင်ပါမောက်ခဒေးဗစ်စတိန်ဘတ်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
အမေရိကန်စတိုင်ဘတ်ကနေအခုကမြန်မာနိုင်ငံဟာနိုင်ငံတကာမှာတရားစွဲဆိုမှုတွေအများကြီးရင်ဆိုင်နေရပါတယ် ICC ကဆွဲတယ် Argentina အမျိုးသားရုံးမှာဆွဲတယ်တခါ ICJ International Court of Justice မှာဆွဲဆိုတယ်ဆိုတော့ဒီဟာတွေအထူးသဖြင့်ဒီနောက်ဆုံးဖြစ်တဲ့ ICJ မှာဆွဲဆိုတဲ့ကိစ္စဟာဘလောက်အရေးကြီးတဲ့ကိစ္စလို့ဆရာကြီးသုံးသပ်ပါလဲ
Well I think it is serious for the Burmese reputation
အရေးကြီးပါတယ်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတဲ့အပြင်ယင်းမြုံနယ်မှုတွေနဲ့နိုင်ငံတကာအကြားမြန်မာနိုင်ငံရဲ့အနေအထားကိုထိခိုက်စေပါတယ
်။ဂုံတိုက်ခါအစဉ်တိုင်းကြာစင်းထိခိုက်နိုင်တဲ့ဆိုတဲ့အပြင်ယင်းမြုံနယ်မှုနဲ့ပတ်သက်လို့ပြောရင်တော့မြန်မာနိုင်ငံဟာအနောက်နိုင်ငံတွေကိုအကူရတဲ့တရုတ်ပါဝင်အာဆီယံနိုင်ငံတွေအင်းကြီးနိုင်ငံတွေကပူပြီးတော့အကူနေတာကိုတွေ့ရပါတယ်။သူတို့နဲ့ပတ်သက်လို့ကထိခိုက်ပဲရှိပါလား
။ Well, that is true that none of the eastern countries China, Japan,
ဒါမှမဟုတ်တရုတ်ဂျပန်အာဆီယံစားရအရှိတိုင်းဘယ်နိုင်ငံနဲ့ဆက်ဆံရေးကိုမှရိုဂျာပြဿနာကထိခိုက်စေမှာမဟုတ်ပါဘူး။ဒါပေမဲ့တနိုင်ငံလုံးကိုတော့လွမ်းကြုံထိခိုက်စေမယ်။ဂျောင်ဆန်းစုကြည်အတွက်လည်းကြီးမားတဲ့အခက်အခဲလို့ထင်ပါတယ်။သူ့ရဲ့ဂုဏ်သတင်းတော်ကြားမှုဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာမေးမိလာခဲ့တာပါ။နိုင်ငံတကာအတိုက်အဝန်းနဲ့ဆက်ဆံရေးလည်းထိခိုက်ခဲ့ပါတယ်။2019ခုနှစ်စက်တင်ဘာလကထင်ပါတယ်။မြန်မာနိုင်ငံဆိုင်ရာတန်တမန်တွေကိုမိန့်ခွန်းပြောခဲ့ရမှာဒီပြဿနာနဲ့ပတ်သက်ပြီးသူပြောသွားတာကတန်တမန်တွေအတွက်လုံးဝလက်ခံနိုင်စရာမရှိပါဘူး။ရွန်ဂျာအခြေအနေနဲ့ပတ်သက်ပြီးတန်တမာတွေကသူ့ထက်ပိုသိနေကြပါတယ်။ဒီပြဿနာရဲ့အခြေအနေမှန်ကိုသူသိမှသိရလားမပြောရပါဘူး
။ဒါမဲ့တစ်ချိန်တည်းမှာပဲမြန်မာအနာဘိုင်းတွေဘက်ကတော့သူတို့ခေါ်တာနေရွှန့်သွားတဲ့သူတွေပေါ့လေ။ဒါနိုင်ငံတကာသုံးတဲ့ရွန်ဂျာပေါ့။သူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအတက်မှန်ဆုံးဆောင်ရွက်နေတယ်လို့လည်းသူတို့ကပြောနေကြပါခင်ဗျာ
။ဟုတ်ကဲ့။ To me this is a very personal opinion, nothing to do with the United States. I do not think there was genocide. But I do think that very clearly there was ethnic cleansing.
ကျွန်တော်မြင်မှာတော့ဒါဟာလုံးဝပုံကြီးအမြင်ပါ။အမေရိကန်ပြည်ထောင်စုနဲ့လုံးဝမဆိုင်ပဲပြောရရင်ဒါဟာလူမျိုးတုံးတက်ပြတ်မှု genocide လို့မထင်ပါဘူး။လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing ဖြစ်တယ်။ဆိုတော့ကျွန်တော်ပြတ်ပြတ်သားသားပဲကျွန်တော်တကယ်ယုံကြည်ပါတယ်။ကျေကန်အားဖြင့်တော့ပြန်လည်လက်ခံရေးအတွက်ရှင်းလင်းပြတ်သားတဲ့အစီအစဉ်တရရက်ကိုတင်ပြတင်ပါရယ်။ဒါပေမဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံခြင်းနဲ့ပုံမရပါဘူး။ခတ်ဝေးဝေးဖယ်ရှားခြင်းနဲ့သဘောပဲတွေ့ရပါတယ်။သူတို့နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနယ်စပ်မှာဗုဒ္ဓဘာသာဝင်တွေကိုပြန်လည်နေရာချထားပြီးကာကွယ်နေပါရယ်။တိတ်ကိုခက်ခဲတဲ့အခြေအနေပါ။2019ကတည်းကအဖြစ်ပြက်မှာတမတော်ဘက်ကအလွန်အကျွံတုံ့ပြန်ခဲ့တယ်ဆိုတာသိကြတယ်လို့ကျွန်တော်ထင်ပါရယ်။အဲ့လိုတုံ့ပြန်ခဲ့တဲ့အတွက်ဆူဆူရွာရွာအကျိုးဆက်တွေဖြစ်ခဲ့ရဆိုတာအခုအချိန်အထိဝန်ခံသေးပါဘူး
။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းနိုင်ငံသဘောတူညီချက်ဒါမှမဟုတ်တရုတ်အပါအဝင်စုနိုင်ငံသဘောတူညီချက်အတိုင်းပြန်လည်လက်ခံရေးကိုထိတိယောက်ယောက်ဘင်္ဂလားဒေ့ရှ်ဘက်က Kuni Amabibu, Malupu, Uesia, Kuni Nem, Yamananga, Nanganama, Tigai Nina, Aunt Yazavu, Atum Yelu, and Yamabanga Piovarakna.
Well, I think that Bangladesh doesn't want these people either. I think they want to put them, as you know, into some island in the Bay of Bengal. I've put many of
Bangladesh
them on the
island. Bangladesh is a very dangerous situation. Bangladesh is a very dangerous situation. Bangladesh is a very dangerous situation. ဒီပြဿနာကင်တွယ်ရမှာဘင်္ဂလားဒေ့ရှ်ကိုတစိမ့်တပိုင်းအပြစ်တင်ရမှာပါဒါပေမဲ့အဓိကတာဝန်ရှိတာကတော့မြန်မာစစ်တပ်နဲ့မြန်မာအစိုးရပဲဖြစ်ပါတယ်မြန်မာအစိုးရရဲ့အခက်အခဲကိုလည်းကျွန်တော်အတိအမှတ်ပြပါတယ်ဦးသိန်းစိတ်အစိုးရကလည်းအပြစ်အဝစစ်အစိုးရမဟုတ်ခဲ့သလိုNLD အစိုးရကလည်းအပြစ်အဝအရသာအစိုးရမဟုတ်ပါဘူးဒီလိုတဝက်တစ်ပြက်တွေဖြစ်နေတာဟာဒီပြဿနာအရင်အမြစ်ကိုပြင်
this is a matter of public image. Legally, I don't know what can be.
Di kaisa adgero luru ye pongyi ne tasai mare. Tiya ubre ya balu nai mle suraro chono mati babu.
To sete mabe di kaisa ne padabi SCJA tiya si me surakija ha. Dukha dere to justice tiya mya damu ko po song pinai me song jin pinai me lo sai te madala.
Probably not. That's the problem. I mean, I don't see a solution to the problem at present. Because this is going to be
a justice ကိုစောင့်ကြည့်ပြနိုင်မယ်လို့ကျွန်တော်မထင်ပါဘူးလောလောဆယ်ပြဿနာကိုပြည်လဲမှုရရှိစေမယ်လို့ရလို့လဲကျွန်တော်မထင်ပါဘူးတထောင်20ရွေးကောက်ပွဲဒီကလာချိန်နိုင်ငံရေးသမားတွေကဒီကိစ္စကိုကင်တွယ်ရဲမှာမဟုတ်ဘူးတိုင်းပြည်တွေမှာရိုဟင်ဂျာစန့်ကျင်ရေးသဘောထားကပြင်းထန်နေစေဖြစ်ပါတယ်တချို့ကတော့ရက်ဆက်ကြံကြုံမှုကျူးလွန်နေတာဟာစစ်တပ်ဖြစ်တယ်ဒါကိုဒေါအောင်ဆန်းစုကြည်ကသွားပြီးခုခံကာ
There
is a very strong, as you said, a very strong nationalist position on the part of all minorities.
တိုင်းသားတွေအားလုံးနဲ့တက်မတော်အပါဝင်တိုင်းကလုံးပါပဲအမျိုးသားရေးစိတ်ဓာတ်အထူးပြင်းထန်နေတာပါရခိုင်မှာလည်းအမျိုးသားရေးစိတ်ဓာတ်ကပိုပြင်းထန်လာနေပါတယ
်အဝဲရှိရသဘောတဘာဝကိုလည်းနည်းနည်းမေးချင်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေဒေသဆိုင်ရာကမ္ဘာအဖွဲ့အစည်းကိုကြည့်မယ်ဆိုရင်သူတို့တွေကဒေသတွင်းနိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဘာတွေကိုသူတို့ပြုပြင်ဖို့ပြင်ဆင်ဝေဖန်ဖို့ကြိုးပမ်းကြပါတယ်သို့တော်လည်း OICR ဒီလိုသူတို့အဖွဲ့အစည်းမှဖြစ်နေတဲ့လူခွင့်ရေးကိစ္စကိုတစ်ခါမှဝေဖန်တာထောက်ပြတာမတွေ့ရဘူးလို့ပညာရှင်တွေကသုံးသပ်ကြပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဆရာကြီးတုံတရားပြောစရာမရှိလားခင်ဗျာ
။ I mean there are lots of countries where human rights are a major problem historically and also at present. And you said
လူခွင့်ရေးပြဿနာကြီးကြီးမားမားရှိတဲ့နိုင်ငံတွေကမ္ဘာပေါ်မှာအများကြီးပါ။တမိုင်းမှာရောမျက်မှောက်ကာလမှာရောအများကြီးရှိနေပါတယ်။ဆော်ဒီအာရေဗျာကိုပဲပြောမလားတရုတ်နိုင်ငံရှန်ကျန်းမှာလုပ်နေတာတွေကိုပဲပြောမလားကမ္ဘာမှာအများကြီးပါမြန်မာပြည်လူခွင့်ရေးချိုးဖောက်မှုပြဿနာဟာတကယ်ရှိနေတာပါ2010 2017နောက်ပိုင်းထုတ်တက်မှုတချို့ရှိခဲ့ပေမဲ့ရွန်ဂျာပြဿနာကတော့အခက်ခဲဆုံးပြဿနာအဖြစ်ဆက်လက်ရှိလာတာအခုနိုင်ငံတကာမှာပါနာမည်ဆိုးထွက်လာတဲ့အထိပါပဲမြန်မာပြည်မြောက်ပိုင်းကချင်ရှမ်းစားရဒေသတွေမှာလည်းလူတွေအသက်ခံရတာတွေရှိပါတယ်ဒါပေမဲ့ရိုဟင်ဂျာတွေအပေါ်ထားရှိတဲ့မလိုမုန်းတိမှုနဲ့မတူပါဘူးဒါဟာရိုဟင်ဂျာတွေအတွက်ရောမြန်မာနိုင်ငံအတွက်ပါအင်ဒီဂျင်းတွေနဲ့ဆက်ဆံရေးမှာပါဝန်ထမ်းစရာကောင်းတဲ့အချက်တရဖြစ်ပါတယ
်ဆိုတော့ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေပြည်လည်ရေးအတွက်နိုင်ငံသားအစိုင်းအဝိုင်းရောမြန်မာနိုင်ငံဘက်ကရောဘာတွေလုပ်ပြီးနိုင်ကြမယ်ဘာတွေလုပ်သင့်ကြတယ်လို့ထင်ပါတယ်ခင်ဗျာ
First, the international community doesn't really understand the nature of the problem in terms of the Rohingya as a nation.
နိုင်ငံကအတိုင်းအဝိုင်းကပြဿနာရဲ့သဘောတရားဝါကိုနားမလည်ပါဘူး။ Rohingya တွေကိုတိုင်းရင်းသားအုပ်စုတစ်စုအဖြစ်မြန်မာနိုင်ငံကလည်းဝန်မခံပါဘူး။1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရအတိမတ်မပြုပါဘူး။ Rohingya တွေကတော့တိုင်းရင်းသားအဖြစ်အတိမတ်ပြုပြီးနိုင်ငံသားအခွင့်အရေးကိုလူကြည်တည်ကြပါတယ်။ဒါမကြခင်ဖြစ်လာနိုင်မဲ့အလားလားလို့လည်းကျွန်တော်မမြင်ပါဘူး။တဖြည်းဖြည်းဖြစ်လာနိုင်မဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ကတိတ်ပြင်းထန်နေတော့အစိုးရကလှုပ်ဆောင်နိုင်မှာမဟုတ်ပါဘူး။ရတအစိုးရလည်းလုံနိုင်မှာမဟုတ်သလိုစစ်တပ်လည်းလုံနိုင်မှာမဟုတ်ပါဘူး။ Daha, take one as ya, Kaumare.
Surakina, Migongo, Piankaume, Swin, Dibetna, Mandagate, Pile, Mangandaga, Simon, Baluk, Binamitimadra.
Well, I don't know whether the international can do very much.
ဒီပြဿနာပြည်လေရေနိုင်ငံတကာအနေနဲ့သိလုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဒီပြဿနာကိုကမ္ဘာကအယုံစိုက်လာအောင်လုပ်နိုင်မယ်ဒါဟာလုတ်တဲ့နယ်ကိစ္စလို့တော့ကျွန်တော်ထင်ပါတယ်ရှီတိုးလုပ်နိုင်မယ်မထင်ပါဘူးဒါဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပြဿနာပါဘူလာအားဖြင့်မြန်မာနိုင်ငံရဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံလည်းဘာ A ဖွဲ့အင်အားကြီးထွားလာတာဟာလေရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေအတွက်ပြဿနာဖြစ်လာနိုင်ပါတယ်။ဒါတွေကြောင့်ပဲဒီပြဿနာအတွက်အဖြေမတွေ့ရဘူးလို့ကျွန်တော်ပြောနေရပါ။
ဟုတ်ဆရာကြီးတကယ်ကျွန်တော်ဟာရခိုင်တယောက်ပါဒီလူတွေနဲ့ကျွန်တော်ငငယ်ငယ်ကအတူတူကြီးပြင်းလာခဲ့ပါတယ်သူတို့နဲ့အတူတူနေခဲ့တယ်အတူတူကစားတယ်အတူတူကြောင်းတက်ခဲ့ကြတယ်သူတို့အိမ်ကိုယ်အိမ်အပြန်လန်သွားရောက်လက်ပတ်နေခဲ့ကြတာပါအဲ့ဒီတော့ဘာပြဿနာမှမရှိခဲ့ဘူးခင်ဗျာအခုလို
့ That's true I'm sure and it's been the case in the past but at the same time
မမရဲတိကျပါတယ်ဒါပေမဲ့ဒါဟာအတိတ်ကအခြေအနေပါအခုတော့ရခိုင်တွေလည်းအစိုးရအဆက်ဆက်အနေခံခဲ့ရတာပါအစိုးရရဲ့အစ်စ်ပြရာထူးတွေအတွက်ရွေးချယ်ခံထားခံရတာမရှိသလောက်ပါပဲမဆိုးသလောက်တယောက်နှစ်ယောက်ရှိတာကိုထောက်ပြကြပါလိမ့်မယ်ဒါပေမဲ့သူတို့ချိုးနှိမ်ခံရမှုကရိုဂျာတွေအပေါ်မလိုမုန်းတိမှုလောက်တော့မဆိုးပါဘူ
းဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကြီးခင်ဗျာ
Sorry I wish I had an answer for you but I'm afraid this is impossible we wish them well I think the Rohingya are the worst off people in Asia
ခင်ဗျားမိတဲ့မိကုန်းတွေအတွက်ထိရောက်တဲ့အဖြစ်ကျွန်တော်တကယ်တော့ရှာပေးကြပါတယ်ဒါပေမဲ့မပေးနိုင်တာဝမ်းနေပါတယ်ရိုဂျာတွေအတွက်လည်းအခြေအနေကောင်းပါစေလို့ဆန္ဒပြုပါတယ်သူတို့ဟာအရှတ်တိုက်မှာဒုက္ခအရောက်ဆုံးလူတွေပါမြန်မာအစိုးရနဲ့နိုင်ငံတကာတရားစီရင်မှုတွေလည်းထိရောက်မယ်လို့မထင်ပါဘူးဒါပေမဲ့ကျွန်တော်ထပ်ပြောရပါဦးမယ်ဒါဟာ genocide လူမျိုးတုံးတန့်ဖြတ်မှုလို့ကျွန်တော်မယုံကြည်ပါဘူးethnic cleansing လူမျိုးစုလိုက်ရှင်းလင်းမှုပဲလို့ပဲယုံကြည်ပါတယ
်ဘူးချောဇန်တာစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြပြီးတော့နောက်အခုလူမှုကျန်းမာရေးအစီအစဉ်ကိုလည်းအလှည့်ပေးကြပါလိမ့်ရှင်စည်းကြိုသွေးကြိုယောဂဟာစိတ်တက်ကြအားငယ်စရာယောဂတစ်ခုမဟုတ်တော့ပဲမှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုရယူပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားမယ်ဆိုရင်တာမန်လူတယောက်လိုသက်တမ်းစေနေထိုင်သွားနိုင်ပြီဆိုတဲ့အကြောင်းဒေါက်တာတန်စောကတင်ပြပေးထားပါတယ်ရှင
်စည်းကြိုသွေးကြိုယောဂဖြစ်နေပြီးလို့ကြားလိုက်ရတာနဲ့လူနာတွေဟာစိတ်တက်ကြပြီးအားငယ်မှုတွေကိုခံစားကြရတာပါတတလုံးကုသမှုခံယူသွားရမယ့်ယောဂဖြစ်နေတာကြောင့်စိတ်တက်ကြမယ်ဆိုရင်လည်းကြာကျင်စရာဖြစ်နေပါတယ်။နေတိုင်းတော့ရမယ့်ဆေးတွေ၊ဆံဝင်နဲ့မကြာခဏပြသတိုင်ပင်ရမှာတွေ၊အစာတောက်ရှောင်ခြင်းရမှာတွေ၊အနေထိုင်မှားရင်နောက်ဆက်တဲ့ဆုကျုပ်ဖြစ်ရမှာတွေကိုဆိုရင်ပူဝင်မိကြတာဖြစ်ပါတယ်။စိတ်ကျွတ်သွေးကျွတ်ယောဂရဲ့ကုသမှုနည်းလမ်းတွေဟာတစ်နှစ်ထက်တစ်နှစ်တိုးတက်ပြောင်းလဲလာနေတာကြောင့်လူနာတွေအနေနဲ့ယောဂဖြစ်ပြီးလို့သိရတဲ့အခါမှာစိတ်တက်ကြအားငယ်နေဖို့မလိုပဲနားလည်တကြတဲ့ဆရာဝန်တွေနဲ့သာအမြန်ဆုံးပြသတိုင်ပင်ပေးဖို့လိုတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးသိန်းမြင့်ကပြောပါတယ်
။ငါပြီမှာဆိုရင်ငါတို့လိုမျိုးနှစ်သန်းခွဲလောက်ရှိသေးတယ်လို့တတိယလိုက်ပါ။အဲ့ဒီဟာပြီးတဲ့အခါမှာတော့ငါဒီနေ့စည်းကြိုဖြစ်လို့နောက်နေ့တည်သွားမယ်လို့မဆိုလိုဘူး။ကျန်းမာရေးနဲ့လျော်ညီအောင်ငါရဲ့အစားအသောက်နေထိုင်နေကိုပြန်လည်ပြုပြင်နိုင်မယ်ဆိုလို့ရှိရင်ငါ့ရဲ့ကျန်းမာရေးဟာလူတိုင်းတက်တန်းစီနီးပါးလောက်ထိနေထိုင်နိုင်မယ်
။အစားအသောက်နဲ့ပတ်သက်တဲ့ယူဆတွေဆိုရင်လည်းတဖြည်းဖြည်းပြောင်းလဲလာနေတာပါ။စည်းကြိုဖြစ်ရင်အချို့လုံးဝမစားရဘူးလို့ယူဆကြရကနေအခုခါမှာတော့စားလို့ရတဲ့အချို့နဲ့စားလို့မရတဲ့အချို့လို့ခွဲခြားပြောလာပြီးတတိယရတဲ့အချို့တဲ့အပါဝင်စားလို့ရတဲ့အချို့တဲ့တွေကိုတွက်ချက်စားသုံးဖို့အားပေးလာတာကြောင့်စည်းကြိုတိကျဝေးနာရှင်တွေအခုဝမ်းသာစရာတစ်ခုဖြစ်လို့နေပါတယ်။ဘလူးချူတွေကိုလုံးဝရှောင်ကျဉ်ပြီးဘလူးချူဓာတ်တွေကိုတိုင်းထွာတက်ချက်စားသုံးတင်နေဆိုတဲ့ကျန်းမာရေးဗဟုသုတတွေကိုကျေးလက်ကျန်းမာရေးဌာနတွေအထိသိရှိအောင်ဖြန့်ဝေထားတဲ့အပြင်မြန်မာနိုင်ငံစီးကျူသွေးကျူအသင်းရဲ့ Facebook နဲ့ website တွေမှာလည်းအလဲတကူရှောင်ဖွေကြည့်ရှုလို့ရအောင်ဖန်တီးလှုပ်ဆောင်ပေးထားတယ်လို့ဒေါက်တာဦးသိန်းမြင့်ကပြောပါတယ်
။ဆက်ကစနစ်တကျကုသမှုကိုခံယူမယ်။နောက်တစ်ခုကတော့အစားအသောက်နေထိုင်ရလဲအငတ်ခံရမယ်လို့ဆိုလိုတာမဟုတ်ဘူး။ကျန်းမာရေးနဲ့လျော်ညီအောင်မသိလို့ရှိရင်တေချာမေးမြန်းမယ်အဲ့ဒီကျန်းမာရေးဌာနတွေမှာမေးမြန်းလို့ရှိရင်သင်ပေးပါတယ်ဒါပေမဲ့တစ်ခုပဲတထိုင်နဲ့နားထောင်ပြီးတသက်လုံးပြီးမယ်လို့မမျှော်လင့်ပါနဲ့ထက်ခါမသိရအောင်ပြန်ပြန်လာမေးလို့လည်းရပါတယ် Now the Kuado Akulu Chima solution no Gay Rebo Pay Dwami Yama Diba solution no Amyazo don't a Facebook ma solution and then you manning a Siju Diju a things or Shibare MMDA Nyamalo Yatelosin Ali Mimaning Siju Diju then a Facebook page with Yabare Now the web page that Shibare Any web page man a Tido do how Mimalo Yang Mila Yabare English Yang Mila Yabare Amyazo don't make on your general to pat a train on Mabe ကျွန်တော်တို့ရန်ကုန်တိုင်းမှာဆိုတော့အကုန်ကူပေးပါတယ်နေဒီမှာလည်းအခုကျွန်တော်တို့ဟာမြို့နယ်ကျန်းမာရေးဌာနတွေမှာစီချိုဝေးနာကိုစစ်ဆေးပေးနေရရှိတယ်ကုသပေးနေရရှိတယ်ငွေကြေးမတတ်နိုင်သူတွေလည်းဆေးဝါးထောက်ပံ့ပေးနေရရှိတယ်
ဒီကြောင့်ကျွန်တော်တို့ဟာမြို့နယ်ကျန်းမာရေးဌာနကိုရယူပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားမယ်ဆိုရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်သွားနိုင်နေပြီဖြစ်တဲ့ကြောင်းသတင်းပေးဝေလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ ကိန်းကစားတဲ့ပုံစံကိုလုံးဝအသွင်ပြောင်းလိုက်တယ်လို့Google ကုမ္ပဏီကပြောပြီးအွန်လိုင်းကနေတိုက်ရိုက်ဂိမ်းတွေကိုစထရီးမင်းလုပ်ကစားနိုင်မဲ့စတာဒီယာဝန်ဆောင်မှုစတင်နေပါပြီ။ဂိမ်းဆက်တွေမလို့တော့ပဲထိုက်တန်းအရည်အသွေးနဲ့ဂိမ်းကစားနိုင်တော့မယ်လို့ကြေညာထားပါတယ်။4K
ကယ်ဘောကယူလုံးဝအသွင်ပြောင်းလိုက်တယ်လို့ဆိုတဲ့စတေဒီယာဂိမ်းဝင်ဆောင်မှုကို Google ကတော့နိုဗెంబာ19ရက်နေ့ကစနေပြီးကိုသားညုံကြီးဟုတ်တယ်ဗျဂိမ်းဝါနာရှင်တွေအနေနဲ့ဂိမ်းတွေကို
download လုပ်ဆရာမလိုဘဲနဲ့တိုက်ရိုက်စတရီးမ်းလုပ်ပြီးတော့အချိန်မီွေးနေရာမီွေးကစားနိုင်မဲ့ဝင်ဆောင်မှုကိုနိုင်ငံပေါင်း14နိုင်ငံမှာပထမဆုံးစလိုက်တာမဟုတ်လားမဆွေမော
Game set တွေမလိုတော့ဘဲနဲ့ အိမ်က 4K TV ပေါ်မှာပဲဖြစ်ဖြစ်ကွန်ပျူတာပေါ်မှာပဲဖြစ်ဖြစ် tablet computer တို့လက်ကမ် mobile phone တို့ပေါ်မှာပဲဖြစ်ဖြစ် ကိုယ်အဆင်ပြေသလိုအဆင်ပြေတဲ့နေရာမှာ game ကစားနိုင်အောင်လုပ်ပေးထားတဲ့ဝန်ဆောင်မှုလို့ Google ကတော့ပြောထားတယ်လေ အဲ့လိုကိုယ်ကစားခြင်းနဲ့ဆက်သဲကို game တွေတိုက်ရိုက်ရောက်လာအောင်လို့ Google ရဲ့ data center ကနေပြီးတော့ game တွေကို online ကနေ stream လုပ်ပေးလိုက်တာပါ ဥမာ 4K TV နဲ့ကစားခြင်းနဲ့ဆိုလို့ရှိရင် Chromecast Ultra ဆိုတဲ့ဒီလက်တဝါးစာတောင်မရှိတဲ့ဆက်လေးကိုတက်လိုက်ရုံပဲ computer တို့ tablet computer တို့လက်ကైဖုန်းလို့ပေါ်ကနေပြီးတော့ကစားမယ်ဆိုရင်လဲတစ်ခေါက် setup လုပ်ထားလို့ရှိရင်နောက်ခေါက်တွေမှာ login လုပ်ပြီးတော့တိုက်ရိုက်ကစားရုံပဲအဲ့ဒီ game ကိုပြန်ပြီးတော့ download လုပ်နေစရာမလိုဘူးဒါကြောင့်မို့လို့ Google ကုမ္ပဏီရဲ့ဒီဥက္ကဋ္ဌလည်းဖြစ်အထွေထွေ manager လည်းဖြစ်တဲ့ Phil Harrison ကတော့နောက်ဆုံးပေါ် game ကစားနီးလို့ဆိုရဲရှင်
Google Stadia is a new generation gaming platform, one that does away with the traditional barrier.
Google Stadia ဆိုတာဂိမ်းကစားနည်းအသစ်တစ်ခုပါ။
ကိန်းကစားခြင်းသူတွေအိမ်မှာကိန်းကစားနိုင်ဖို့ပုံမှန်ဆိုရင်ကိန်းဆက်ဝယ်ရတဲ့အခက်အခဲကိုကြော်လွှားလိုက်တဲ့ဝန်ဆောင်မှုဖြစ်ပါတယ်။နောက်ဆုံးမှာရုပ်ရှင်ကားလို့ရေးသွင်းမျိုးနဲ့ဂိမ်းတွေကိုကစားနိုင်ဖို့ဈေးကြီးရဲ့ကွန်ပျူတာတွေကိန်းဆက်တွေဝယ်ဖို့မလိုတော့ပါဘူး။ကိန်းဆက်တွေတင်ထားပေးနိုင်တဲ့ကိန်းချက်လက်တွေကို
ကိုကစားခြင်းနဲ့ဂိမ်းကိုစီရောက်လာအောင်လို့ Google ဒေတာစင်တာကနေပြီးတော့အွန်လိုင်းကနေတားရိုက်ရောက်ပို့ပေးတာပါ။အချက်လက်တွေအများကြီးတင်ထားနိုင်တဲ့ဒီ Cloud Storage Software တွေ Data Center တွေကို Google ကအများကြီးရင်းနှီးမြှုပ်နှံထားတာကြောင့်အခုလိုမျိုးတားရိုက် Game Streaming
ဝန်ဆောင်မှုယူရဲဆိုရင် 4K TV မှာတားမဲ့ Chromecast သီးလေးပါမယ်ကွန်ထရိုလာပါမယ်3000ဝန်ဆောင်မှုရမယ်။နောက်တစ်ကြိမ်တယောက်ကလည်းပြီးပြီးတော့ကစားနိုင်ပါပါ။ရှင်းနေကြရင်တော့ဒီ Stadia Pro ဆိုပြီးတော့မှလာစဉ်ကြီးတစ်လကိုဆယ်ဒေါ်လာနဲ့ဝန်ဆောင်မှုပေးဖို့လဲအစီအစဉ်လုပ်ထားတယ်တဲ့။ဂိမ်းကစားသူတွေအများအားဂိမ်းတွေလက်လန်းမိနေအောင်လို့အကောင်းဆုံးနည်းလို့ Google ကတော့ဆိုရဲ။
Google Stadia Game လုပ်ငန်းရဲ့ညွှန်ကြားရေးမှု Jack Barza ကလည်းသူတို့ဂိမ်းစထရီးမင်းဝန်ဆောင်မှုကိုယူတဲ့သူတန်းထောင်ချီဖြစ်ဖို့ရည်မှန်းထားတာတဲ့။
Our vision for Stadia is to reach billions of gamers. If you think about even the most successful game consoles,
Stadia ဝန်ဆောင်မှုကိုယူကြလိမ့်မယ်လို့မျှော်မှန်းထားပါတယ်။ဒီမိုင်းမှာအအောင်မြင်ဆုံးဂိမ်းစက်တွေထဲတော့ကမ္ဘာလုံးမှာရောင်းရလုံးကြီးကတန်းတရာတရာ50ကျော်ပါဦး။ဒါတောင်မှအရောင်းအဆိုပမာဏပါ။ကျွန်တော်ဆိုရင်အသက်၄နှစ်ကလေးကဂိမ်းကစားလာတာပါ။ကျွန်တော်တို့ဘုံလုံးမှာဂိမ်းတွေနဲ့ပတ်သက်လို့တိတ်ကိုဝါသနာပါကြသူတွေ၊အွန်လိုင်းစတရီးမင်းလုပ်ပြီးကစားနိုင်မှာကိုတိတ်သဘောကျကြတဲ့သူတွေကြီး
ိမ့်မယ်။ကျွန်တော်တို့ရဲ့ရီမန်းချက်ကတော့ online streaming game တွေကိုလူတွေပို့ပို့ကစားလာကြအောင်တစ်ကမ္ဘာလုံးမှာကစားသူတန်ထောင်နဲ့ချီဖြစ်လာအောင်လုပ်ဖို့ဖြစ်ပါတယ်
။အခုလို game တွေကို online ပေါ်မှာတည်းကစားနိုင်ဖို့ game လောကမှာခိုင်မာနေရရထားတဲ့ Sony နဲ့ Microsoft တို့က streaming ဝန်ဆောင်မှုကိုအစောကြီးတည်းကပြီးပြီးတော့မိတ်ဆက်ထားတာပါ။တခြားနည်းပညာလုပ်ငန်းတွေကလည်းအလားတူဝန်ဆောင်မှုမျိုးပေးဖို့စီစဉ်နေကြတယ်ဆိုတော့ Google အနေနဲ့ပြန်ဆိုင်မှုတွေတော့ရှိတယ်ဗျ
။ Google ကတော့သူတို့ဝန်ဆောင်မှုက game တွေကိုထိတ်တန့်အရေးအသွေးနဲ့ကစားနိုင်မယ်လို့ဆိုတာပဲကိုသားညုံရ
။ The graphics chip that we have in our version 1 hardware which is what
ကိုလိုမလားကစားပြီး gamer တွေကစားနိုင်တဲ့ version 1 hardware မှာသုံးထားတဲ့ graphic chip တွေကနောက်ဆုံးပေါ်နဲ့အကောင်းဆုံး game set တွေနှစ်မျိုးလုံးပေါင်းထားရတဲ့ညီမျှပါတယ်။ game တွေကိုစွမ်းထက်ဆုံးကစားနိုင်တဲ့နေရာမျိုး gamer တွေအနေနဲ့စိတ်လှုပ်ရှားစရာအကောင်းဆုံးတွေ့ကြုံကိုပြကြမှာပါ။ဂိမ်းစားသူတယောက်အနေနဲ့ရေသွေးကောင်းတဲ့ 4K 60 frame per second နဲ့ဇက်ကောင်တွေရဲ့လှုပ်ရှားမှုပိုပြီးချောမွေ့ကြည်လင်ပြတ်သားတဲ့တွေ့ကြုံရအောင် Google Data Center ကနေအကောင်းဆုံးနည်းပညာတွေနဲ့လုပ်ပေးနေပါတယ်။ဒါကဂိမ်းဆက်နဲ့ကစားတာနဲ့မတူတဲ့ထူးခြားမှုပါ
။ Stadia ဝန်ဆောင်မှုတစ်မှာလူသိများတဲ့ Assassin's Creed Odyssey တို့ Mortal Kombat 11တို့ Final Fantasy 15တို့NBA 2K basketball game လို့ပါပါတယ်ဝင်ဆောင်မှုမှာအကျုံးမဝင်တဲ့ game တွေကိုလည်းတစ်ခုဒေါ်လာ60လောက်ပေးပြီးတော့ကစားလို့ရမယ်တဲ့
So in our launch window which is now through the end of the year we will have nearly 30 games available for players on
Stadia တစ်ခုစကူမြင့်ကုန်တဲ့ဒီ Stadia ကိုစမိတ်ဆက်တဲ့ကာလအတွင်းမှာ game ပေါင်း30လောက်ကိုကစားနိုင်မှာဖြစ်ပါတယ်အားကစား game ကောင်းပေါင်းပြိုင်တဲ့ game action game စွန့်စားကမ်းတွေပါတဲ့ game မျိုးစုံပါပါတယ်လက်ရှိထုတ်နိုင်ဖို့လုပ်နေတဲ့ game ပေါင်းကတော့450လောက်ရှိပါတယ်2020နောက်ပိုင်းမှာထွက်လာပါလိမ့်မယ
် Google က game လုပ်ငန်းတဲ့အခုမှစဝင်တာဆိုပေမဲ့သူ့မှာအားတာချက်တွေရှိလို့ short drop လို့မရဘူးလို့ Wired Online သတင်း website က Britain ဆိုင်ရာ editor Greg Williams ကတော့တုံ့တက်ထားတယ်ကိုသားညုံရဲ့
This really could be quite a game changer if you think about what Netflix did to television.
Stadia ကြောင့် game လုပ်ငန်းမှာပြောင်းလဲဖြစ်သွားနိုင်ပါတယ် Netflix ကရုပ်မြင်သံကြားပေါ်မှာရုပ်ရှင်ကြည့်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာနဲ့Spotify ကတခြင်းနားထောင်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာကိုကြည့်ရင်ကိုလိုချင်တာကိုပဲ online ပေါ်မှာ streaming လုပ်နိုင်တာကတိတ်ကိုထိရောက်ပါတယ် Stadia ကတော့အဲ့ဒါနဲ့နည်းနည်းကွဲပါတယ်တချို့ game တွေအတွက်ဝန်ဆောင်ကတသက်ထပ်ပေးရပါလိမ့်မယ်လက်ရှိမှာ Google ကနည်းပညာပိုင်းရှေ့ပြေးနေတာတွေအများကြီးရှိတော့သူတို့အတိုင်းတာနဲ့မလုပ်နိုင်တလဲဆိုတာလေ့လာကြည့်တာကတော့မမှားပါဘူး Google အခြေခံအဆောက်အအုံပိုင်းရဲ့ကိုပိုင် data center ရှိတာရဲ့ game ကစားနည်း channel တွေအများကြီးကိုကြည့်နိုင်တဲ့YouTube ရဲ့လို့စိတ်ဝင်စားစရာအားတကျတွေရှိပါတယ်
Stadia game streaming ဆက်စပ်ထွက်ခြင်းဝန်ဆောင်မှုယူသူအတော်များများကတော့ဂိမ်းကစားရတဲ့တွေ့ကြုံကချုံးမှုပေမဲ့လို့မြန်နှုံးမြင့် internet ဆက်သွယ်မှုအသေးစားရှိဖို့ကတော့ immediate လိုအပ်တယ်လို့ပြောကြတယ်မဆွေမမော
ကိုကြိုက်တဲ့နေရာမှာ mobile device တွေပေါ်ကနေဂိမ်းကစားနိုင်အောင်လုပ်ပေးထားပေမဲ့မြန်နှုံးမြင့် internet ဆက်သွယ်မှုကျိုးမဲ့ internet ဆက်သွယ်မှုကိုအပြည့်အဝအားကိုးရတဲ့အတွက်အဲ့လိုမျိုးမြန်နှုံးမြင့် internet မရှိရင်တော့ဂိမ်းတွေကိုအနှောက်အယှက်မရှိကစားနိုင်ဖို့ခက်မယ်လို့ဂိမ်းမာတွေကတော့ထောက်ပြနေကြပါတယ်ရှင
်။မဆူမြတ်မွန်စီစဉ်တက်ဆက်ပင်နေတဲ့ blogger တွေပြောသမျှအစီအစဉ်ကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာသပတေးနေ့မနက်ခင်းမှာနောက်တစ်ချိန်နှာစင်နိုင်ကြပါတယ်။ VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ယူရင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ28ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့ညပိုင်းမှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်၊ကျမရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိတဲ့အကြောင်းကြိုတင်အသိပေးပါရရှင်။အခုကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
တူရကီကစရုံးလောက်ခံပေးထားတဲ့စီဗီယာမျိုးသားတပ်ဟာတရားစစ်ဆေးမှုမရှိဘဲတပ်ဖြတ်တာ၊အတင်းအဓမ္မလူရတာ၊ပိုင်ဆိုင်ပစ္စည်းတွေကိုသိမ်းဆည်းတာနဲ့လူတွေသူတို့နေအိမ်ကိုပြန်နိုင်အောင်ဟန်တားတာတွေလုပ်နေတယ်ဆိုတာကိုပြတဲ့ခိုင်လုံတဲ့ထောက်ထားတွေကိုရထားတယ်လို့နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်လာရေးဖွဲ့ HRW ကပြောပါတယ်။လူတွေဆိုရဟာသူတို့လည်းတက်ဆင်ပေးထားတဲ့တနက်ကင်တွေရဲ့ဆိုးရွားလာတဲ့လူရတွေကိုမသိကြအောင်စောင့်နေတယ်လို့ HRW အဖွဲ့ရဲ့အရှိလေပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးဆယ်ရယ်လီယိုဝါဆင်ကပြောပါတယ်။ဒီဒေသတွေကိုတူဂီကထိန်းချုပ်ထားပြီးအစုံလမ်းစစ်ဆေးဖို့နဲ့ဒီတန်တန်းခက်တန်တဲ့လူရည်တွေကိုအဆုံးသတ်ဖို့တာဝန်ရှိတယ်လို့လည်းပြောပါရယ်။ပါကစ္စတန်စီဦးစီးချုပ်ရာဇဝတ်တန်တိုးတဲ့ပေါ်ဥပဒေကြောင်းရတရားဥပဒေမှုနဲ့ပတ်သက်ပြီးနိုင်ငံတော်မှပထမဆုံးအကြိမ်ကြီးပါကစ္စတန်တရားရုံးချုပ်ကဗိုလ်ထုနေမှာမေးခွန်းထုတ်လိုက်ပါရယ်။နိုင်ငံတန်82ရဲ့ထက်ဝက်ချုပ်ကိုအုပ်ချုပ်ခဲ့ပြီးဒိုင်းပြည်မှာအာဏာအကြီးဆုံးအဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့စစ်ဖက်နဲ့ပတ်သက်လို့တရားရုံးချုပ်ကအခုလိုမေးခွန်းထုတ်လိုက်တာကြောင့်တိုင်းပြည်လုံးအံ့ဩသွားကြပါရယ်။တောင်ကိုရီးယားနိုင်ငံမှာမြောက်ကိုရီးယားနိုင်ငံကရန်လုံနဲ့ရန်လူတဲ့အမြောက်ပစ်စည်းရေးလေ့ကျင့်မှုတွေလုပ်နေတာဟာအမေရိကန်ရဲ့မူဝါဒကိုပြောင်းလဲစေချင်တဲ့အတွက်ဖိအားပေးနေတာလို့လိလာသူတွေကသုံးသပ်ကြပါတယ်။အမေရိကန်မူဝါဒဟာမြောက်ကိုရီးယားပေါ်ရန်လူတဲ့မူဝါဒလို့မြောက်ကိုရီးယားကမြင်ထားတာပါ။မြောက်ကိုရီးယားကောင်စားဟာတောင်ကိုရီးယားအမေရိကန်နှစ်နိုင်ငံမှာမိအဖွဲ့ကိုအမြင့်ဆုံးဖိအားပေးပြီးတန်ခတ်ရည်ရွယ်မှုတွေလျှော့ပေးဖို့ဆိုတဲ့လိုက်လျောမှုတွေရအောင်လုပ်နေတာလို့ Foundation for Defense of Democracy အဖွဲ့ကသူတည်ဒေးဗစ်မက်ဆ်ဝဲကပြောပါတယ်။ဒီနေ့ငါရှင်ကျန်းဒေတာမှာလူမျိုးများကိုဥပဒေမဲ့ထိန်းသိမ်းထားတာအဆုံးသတ်ဖို့ပြင်သစ်ကတရုတ်ကိုဗိုလ်ထုနေမှာတောင်းဆိုလိုက်တဲ့အကြောင်း AFP သတင်းတို့မှရေးထားပါတယ်။ရှင်ကျန်းဒေတာမှာဒီအစိုးရရဲ့အစိုးရအဖြစ်တမူးပညာသင်ကျောင်းတွေလို့ဆိုတဲ့စကမ်းတွေမှာဝီးဂါနဲ့တခြားမွတ်စလင်လူနည်းစုတပ်တန်းပတ်ဝန်းကျင်ကိုထိန်းသိမ်းထားတာဖြစ်ပါတယ်ခင်ဗျာ
။ဂျာသာရင်းနဲ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာဖြစ်ပါတယ်ရှင်။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းထွန်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ္ဒူရာမန်ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.